Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြပြနဲ့ပြည်စုံနဲ့မနေ့ကင်းဖြစ်ကြပါစေခင်ဗျာ။ VOA American တန်ရဲ့2019ခုနှစ်ဧပြီလ1ရက်စနေနေ့မနေ့ကင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းနိုမီတာ3240 4850နဲ့လိုင်းလာ190တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်ဝင်းတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူညင်ညာပေးမှာပါဘယ်လ်ဂျီယံနိုင်ငံကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝင်ကြီးကနေတိုမဟာမိတ်နိုင်ငံတွေရဲ့အသုံးစီတွေကိုတိုးမြှင့်ဖို့အတွက်ပြောကြားလိုက်ပါတယ်ဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကိုဖျောက်ချရေးဟာအမေရိကန်ရဲ့ထိတ်တန့်ဦးစားပေးအဆင့်မှာမရှိတော့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးကပြောကြားလိုက်ပါတယ်သမရဦးထင်ကျော်ဟာရှေ့သတင်းပတ်ထင်မှာပဲတရုတ်နိုင်ငံကိုတွားရောက်มาဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေနောက်ပိုင်းလိန်လေတိုင်ကြားမှုတွေရှိနေတယ်ဆိုတဲ့အကြောင်းလူညွန်ရေးတာဝန်ရှိသူတို့ရှင်းပြတာက
ကျွန်တော်တို့ကြားကားအောင်ကြည့်ရမှာအတူစလင်နေကိုမိရှုတက်ဖြတ်ပြီးတော့အလောင်းမြုံနယ်ထားသူကိုစုံစမ်းဖို့တို့အရေးယူပေးဖို့တိုင်ကြားတဲ့မှုဖြစ်ပါတယ်ဒါနဲ့ပတ်သက်လို့
ရဲမှုကြီးသူရဆန်းလွင်ပြောကြားသွားတာပါဒီအကြောင်းသတင်းတွေပြီးမှတင်ဆက်သွားမှာဖြစ်တယ်လို့တိုင်းရင်းသားလက်နက်ကိုင်၅ဘွဲ့ NCA လက်မှတ်ထိုးမဲ့ကိစ္စသတင်းနဲ့ပတ်သက်လို့အစိုးရဘက်ကဗားရီတုတ်ပြန်ရှင်းလင်းပါတယ်ဒီကနေ့ပြုလုပ်တဲ့ဂျားဖြတ်ရွေးကောက်ပွဲအခြေအနေကိုလည်းတင်ပြသွားမှာဖြစ်တယ်လို့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်မှာတရုတ်ကဗားရီတီဆောက်နေတယ်လေဆိုတာတွေကိုလည်းကြားဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကပြောပြပါမယ်ခင်ဗျာ
မြောက်အတ္တလန္တိတ်စာချုပ်နေတိုအဖွဲ့ဝင်တွေနဲ့ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံနေတဲ့အမေရိကန်နိုင်ငံသားဝင်ကြီး Rex Tillerson ကမဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးအသုံးအစီတွေကိုတိုးမြှင့်ဖို့အတွက်တောက်ကြနေမှာပြောကြားလိုက်ပါတယ်။အီရတ်နဲ့ဆီးရီးယားတို့လိုနေရာတွေမှာနေတိုအဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းမြစ်တွေ၊ဗန္ဒာရေးအထောက်ပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်ကြောင်းမဟာမိတ်အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေကိုပြောကြားခဲ့တာပါ။ရုရှားနဲ့ကောင်းမွန်တဲ့ဆက်ဆံရေးထားချင်နေတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့အတွက်ရုရှားရဲ့ယူကရိန်းပေါ်မှာရန်လုံမှုကခက်ခဲလာစီတယ်လို့လဲဝန်ကြီးတလဆန်ကပြောပါတယ်။တောက်ကြနေမှာပဲအမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကလည်းဗြိတိရှားကာကွယ်ဝင်ကြီးနဲ့တွေ့ဆုံရမှာရုရှားနဲ့ပတ်သက်ပြီးတာလီဘန်တွေနဲ့ဆက်ဆံမှုအတွက်စိုးရိမ်မှုတွေကိုထုတ်ဖော်ပြောဆိုခဲ့ပါတယ်။ကာကွယ်ဝင်ကြီးမက်တစ်ကမြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့ဒုံးလက်နဲ့ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်ပြီးစိုးရိမ်ကြောင်းနဲ့ဒါကိုအမြန်ရပ်ဆိုင်ဖို့လိုအပ်ကြောင်းလည်းပြောကြားခဲ့ပါတယ်။
2016သမရရွေးကောက်ပွဲမှာရုရှားအစိုးရရဲ့ဝင်ရောက်ဆွတ်ဖက်မှုဘလောက်ရှိခဲ့တယ်လဲဆိုတာစစ်ဆေးနေတဲ့အထက်နဲ့အောက်လွှတ်တော်တွေရဲ့ထောက်လှမ်းရေးကော်မတီတွေမှာအမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်ထွက်ဆိုမယ်ဆိုရင်လဲထရမ့်အစိုးရအပေါ်မထိခိုက်နိုင်ဘူးလို့အင်ဗီရောကပြောကြားလိုက်ပါတယ်။သူ့ကိုဥပဒေကြောင်းကနေအရေးယူမှုကင်းလွတ်ခွင့်ပေးမယ်ဆိုရင်ထွက်ဆိုမယ်လို့မစ္စတာဖလင်ကပြောထားချိန်မှာသူထွက်ဆိုမယ့်အချက်လက်တွေဟာထရမ့်အစိုးရကိုထိခိုက်မှာစိုးရိမ်သလားဆိုတဲ့အမေးကိုအင်ဗီရောသတင်းစာရှင်းလင်းပွဲမှာပြောခွင့်ရသူရှွန်စပိုက်ဆာကစိုးရိမ်မှုမရှိပါဘူးလို့ဖြေဆိုသွားခဲ့တာပါလွှတ်တော်ထောက်လှမ်းရေးကော်မတီတွေမှာထွက်ဆိုတဲ့မသိင်ဆိုရာအင်ဗီရောကအကြံပြုမှာမဟုတ်ဘူးလို့လည်းမစ္စတာစပိုက်ဆာကတောက်ကြနေကပြောကြားခဲ့ပါတယ်ဒါပေမဲ့သမ္မတထရမ့်ကတော့နိုင်ငံရေးအရလုပ်နေတဲ့စုံစမ်းမှုတွေမှာထွက်ဆိုဖို့မိုက်ကယ်ဖလင်အနေနဲ့အရေးယူမှုကင်းလွတ်ခွင့်ရယူသင့်တယ်လို့တောက်ကြနေအစောပိုင်းကပဲ Twitter ပေါ်မှာရေးသားခဲ့ပါတယ်ရွေးကောက်ပွဲပြီးကာလမှာအမေရိကန်ဆိုင်ရာရုရှားသံအမတ်ကြီးနဲ့တွေ့ဆုံခဲ့တဲ့ကိစ္စကိုမစ္စတာဖလင်ကအင်ဗီရောကိုထိန်ချန်ပြောခဲ့တယ်ဆိုတာထွက်ပေါ်လာခဲ့ပြီးတဲ့နောက်ယာဒူတလမပြည့်ခင်မှာပဲသမ္မတရဲ့အမျိုးသားလုံခြုံရေးအကြံပေးတာဝန်ကနေသူနှုတ်ထွက်ခဲ့ရတာဖြစ်ပါတယ်ဖလင်းရဲ့ကင်းလွတ်ခွင့်တောင်းခံမှုအပေါ်အပြေပေးဖို့ဆောင်းနေသေးတယ်လို့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီတွေကအစ်စ်အမြင့်ဆုံးဒီမိုကရက်အမတ်အဒမ်ရှစ်ကတောက်ကြနေကတုံ့ပြန်ခဲ့ပါတယ်ဒေါ်နယ်ထရမ့်အနိုင်ရဖို့သူ့ရဲ့စီယုံရေးတာဝန်ရှိသူတွေနဲ့ရုရှားတာဝန်ရှိသူတွေပူးပေါင်းဆောင်ရွက်ခဲ့သလားဆိုတာကို FBI ကလည်းစုံစမ်းစစ်ဆေးနေပါတယ်ရှင်
ဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကိုဖျောက်ချဖို့အတွက်စ조사နေမှုတွေအဆုံးသတ်သွားတဲ့အရေးအယံတွေတွေ့နေရပါတယ်။အခုလိုအဆုံးသတ်မသွားဘူးဆိုရင်လည်းအနည်းဆုံးတော့အမေရိကန်ကထရမ့်အစိုးရအဖွဲ့ရဲ့စိုးရိမ်စိတ်ပူမှုတွေလျော့ပါလာနေတာကိုတွေ့ရပါတယ်။ဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကိုဖျောက်ချရေးဟာအမေရိကန်အစိုးရရဲ့ထိတ်တန့်ဦးစားပေးကိစ္စရပ်တစ်ခုအနေနဲ့မရှိတော့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟဲလီကကြက်တဲ့ပရီးနေမှာပဲပြောကြားခဲ့တာပါ။သမ္မတကြီးရဲ့အခုလိုပြောကြားချက်ကဆီးရီးယားသမ္မတကိုဖျောက်ချဖို့အတွက်ပြင်းပြင်းထန်ထန်ပြောဆိုနေတဲ့အမေရိကန်လွှတ်တော်အမတ်တွေကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ဆီးရီးယားအစိုးရရဲ့မဟာမိတ်ဖြစ်တဲ့ရုရှားနဲ့အပေးယူလုပ်ဖို့စ조사နေတဲ့ထရမ့်အစိုးရအဖွဲ့ကို Republican အထက်လွှတ်တော်အမတ်ဂျွန်မက်ကင်းကလည်းတတိပေးခဲ့ပါတယ်။ဒါဟာနတ်ဆိုးနဲ့အပေးယူလုပ်တာလို့ဆိုပါတယ်။ Republican အထက်လွှတ်တော်မှနောက်တဦးဖြစ်တဲ့ Lindsey Graham ကလည်းအဆက်အစိုးရကိုဖြုတ်ချဖို့အရေးဦးစားမပေးဘဲလှုပ်လာတာအတွက်သတိပေးလိုက်ပြီးအဆက်အစိုးရကဓာတ်ရုပ်လက်နက်တွေတုံးလာတာကိုအရင်သမ္မတဟောင်း Barack Obama အလက်ထက်အရေးမြူခဲ့ခြင်းကစပြီးအကြီးမားဆုံးအမှားလှုပ်ခဲ့တယ်လို့ပြောပါတယ်သမ္မတအင်ဗျူပြောခွင့်ရ Sean Spicer ကတော့ Syria သမ္မတအဆက်ရဲ့အနာဂတ်ဟာ Syria ပြည်သူတွေလက်ထဲမှာပဲရှိတယ်ဆိုတော့လက်တွေနိုင်ငံရေးဖြစ်စဉ်ကို American ပြည်တော်စုအနေနဲ့လက်ခံရမယ်လို့တောက်ကြနေနှောင်းပိုင်းမှာပဲပြောကြားခဲ့ပါတယ်
။ American ပြည်တော်စုမှာဘာကြောင့်ကုန်သွယ်ရေးလုံငွေပြနေရတယ်လဲဆိုတာသုံးသပ်ဖို့နဲ့ကုန်သွယ်ရေးစီးပင်းစည်းကမ်းတွေချိုးဖောက်နေတဲ့နိုင်ငံတွေကိုအရေးယူဖို့ညွှန်ကြားချက်အမိန့်တစ်ခုကိုသမ္မတ Donald Trump လက်မှတ်ရေးထိုးလိုက်ပါတယ်။American company တွေနဲ့ American ဝယ်ယူစားသုံးသူတွေကိုကူညီနိုင်ဖို့သမ္မတအမိန့်နဲ့ဆောင်ရွက်မယ်လို့သမ္မတ Trump ကအစောပိုင်းကပြောကြားခဲ့ပါတယ်။ America ရဲ့ကုန်သွယ်ရေးလုံငွေပြမှုကဒေါ်လာဘီလီယံ900ကျော်ပြီးတော့ထောက်ဝက်လောက်ကတရုတ်နဲ့ကုန်သွယ်ရေးမှာလုံငွေပြနေတာပါ။တောက်ကြနေကလက်မှတ်ရေးထိုးခဲ့တဲ့ကုန်သွယ်ရေးဆိုင်ရာသမ္မတအမိန့်နှစ်ခုမှာပထမအမိန့်က American ကုန်သွယ်ရေးမှာလုံငွေပြနေရတဲ့အကြောင်းရင်းတွေကိုသုံးသပ်ဖို့ဖြစ်ပါတယ်။ဒုတိယအမိန့်ကတော့ကုန်ပစ္စည်းတွေကိုဈေးပေါ်ပေါ်နဲ့ရောင်းချနိုင်ဖို့ထောက်ပံ့ပေးနေတဲ့နိုင်ငံခြားအစိုးရတွေကိုအခွန်တိုးခေါက်ဖို့အမိန့်ဖြစ်ပါတယ်။တရုတ်သမ္မတရှီဂျင်ပင်နဲ့သမ္မတ Trump တို့ Florida ပြည်နယ်ကသမ္မတရဲ့အပန်းဖြေဆန်အိမ်ကြီးမှာတွေ့ဆုံကြဖို့သတင်းတစ်ပတ်အလိုမှာပဲအခုလိုကုန်သွယ်ရေးဆိုင်ရာအမိန့်တစ်ခုကိုသမ္မတ Trump လက်မှတ်ရေးထိုးခဲ့တာပါ။ America မှာကုန်သွယ်ရေးလုံငွေပြမှုအလောက်ကိုင်းဆုံးရှုံးမှုတွေကိုဆက်ပြီးမခံတော့ချိန်မှာတရုတ်သမ္မတနဲ့တွဲဆောင်ဆွေးနွေးမှုတွေဟာခက်ခဲလိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာကြာတာရင်းနေတော့ကရှင်းသားခဲ့ပါတယ
် View American Tan မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝတ်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်သမ္မတဦးထင်ကျော်ဟာလမ်းမဲ့သတင်းပတ်ချက်သတင်းတွေမှာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစင်တွားရောက်มาဖြစ်ပါတယ်မြန်မာသမ္မတဟာတရုတ်သမ္မတရှီကျင့်ဖျင်ဖိတ်ကြားချက်အရဧပြီလ6ရက်ကနေ17ရက်နေ့ထိလာရောက်มาဖြစ်ကြောင်းတရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလီယူချန်းကတောက်ကြနေသတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်။သမ္မတဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစင်တွင်တရုတ်သမ္မတရှီကျင့်ပြင်နယ်ကတခြားတရုတ်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။သမ္မတနှစ်ဦးတွေ့ဆုံစဉ်မှာတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးတွေအပြင်တခြားနှစ်နိုင်ငံအကျိုးစီးပွားကိစ္စရပ်တွေကိုဆွေးနွေးဖို့ရှိတယ်လို့နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။လောလောဆယ်သတ်မှတ်ထားတဲ့အစီအစဉ်ထဲမှာသမ္မတဦးထင်ကျော်ဟာဘေကျင်းမြို့အပြင်တခြားနေရာတွေကိုလည်းတွားရောက်လည်ပတ်ဖို့ရှိနေပါတယ်။သမ္မတဦးထင်ကျော်ရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရတည်တက်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာခေါင်းဆောင်တို့ရဲ့ပထမဆုံးအလဲပတ်ခီးစဉ်လည်းဖြစ်ပါတယ်။အခုသမ္မတရဲ့ခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးတိုးတက်စေဖို့နဲ့နှစ်နိုင်ငံပြည်သူတွေပိုးပြီးအကျိုးရှိလာစေဖို့အပြင်နှစ်နိုင်ငံကြားမဟာဗျူဟာမြောက်ဆက်ဆံရေးတွေလက်တွေ့ပူးပေါင်းဆောင်ရွက်မှုတွေနဲ့ပြည်သူအချင်းချင်းကြားဆက်ဆံရေးတွေတိုးလာနိုင်စေမယ်လို့တရုတ်အစိုးရဘက်ကယုံကြည်ထားကြောင်းလည်းတရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရလီယူချန်းကပြောကြားခဲ့ပါတယ်။
2016အောက်တိုဘာလတုန်းကရခိုင်ပြည်နယ်မောင်တော်ခရိုင်နယ်ကနေချောင်းဆစခန်းတွေပေါ်တိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာတောင်းကျန်သူတွေကရိုဟင်ဂျာတွေအပေါ်ဒေါင်ဆန်းစုကြည်ကအကာအကွယ်မပေးရင်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောပါတယ်။ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုမပေးဘဲထောင်နဲ့ချီတေဆုံးကြရမယ်ဆိုရင်အသက်အသေးခံဖို့အဆင်သင့်ပဲလို့ Aragon Rohingya Salvation အဖွဲ့ကတပ်မှုကြီးအတာဦးလာနဲ့ Riders သတင်းဌာနတီးသန့်မင်းမြန်ကမ်းမှာပြောကြားခဲ့တာပါ။online ပေါ်ကတဆင့်ရုပ်သံမေးမြန်းခန်းမှာသူတို့အဖွဲ့ဘယ်နေရာမှာလဲဆိုတာကိုအတာဦးလာကပြောကြားခြင်းမရှိသလိုနိုင်ငံသားက IS စစ်သွေးကြွအဖွဲ့နဲ့ဆက်ဆက်မှုမရှိဘူးလို့လည်းညှင်းဆန်ခဲ့ပါတယ်။ရိုဟင်ဂျာတွေအပေါ်စစ်တပ်ကရရက်ဆက်ဆက်လုပ်နေတာကို Nobel ငြိမ်းချမ်းရေးဆုရှင်ဒေါအောင်ဆန်းစုကြည်ကတခုခုပြောတခုခုလုပ်တဲ့လို့သူကဆိုပါတယ်။နေကြားဆောင်စခန်းတွေတိုက်ခိုက်ခံရပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့နေမြေရှင်းလင်းမှုအတွင်းရိုဟင်ဂျာတွေပေါ်အစုလိုက်အပြုံလိုက်တပ်ဖြတ်မှုတွေမတိုင်းချင်းမှုတွေအပါအဝင်ဆူဆူဝါဝါလူခွေရေးချိုးဖောက်မှုတွေလုပ်ခဲ့တယ်လို့မကြခင်ကပဲကုလသမဂ္ဂထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။လူခွေရေးချိုးဖောက်ခဲ့တယ်ဆိုတဲ့နေရာတွေစီကို VOA မြန်မာပိုင်းသတင်းတောက်အပါအဝင်သတင်းတောက်အယောက်20လောက်လောလောဆယ်တွားရောက်လေ့လာနေကြပါတယ်။အဲ့ဒီမှာအထမပြုကျင့်ခံခဲ့ရတယ်ဆိုတဲ့အမျိုးသမီးတချို့ကိုသတင်းတောက်တွေတွေ့ဆုံမေးမြန်းခွင့်ရခဲ့ပြီးတဲ့နောက်သူတို့အမှုဖွင့်နိုင်ဖို့ဒေသခံရဲတပ်ဖွဲ့ကစီစဉ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်မှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်။အကြမ်းဖက်တိုက်ခိုက်မှုဖြစ်ခဲ့တဲ့နေရာတွေမှာလုံခြုံရေး အဖွဲ့တွေအပေါ်တိုင်တန်းမှုပေါင်း20လောက်ရှိခဲ့ပြီးတော့တချို့ကလိန်ညာလှုပ်ကြံတိုင်တန်းမှုတွေဖြစ်တယ်လို့ရခိုင်ပြည်နယ်ရဲမှူးကြီးကသတင်းတောက်တွေကိုပြောပါတယ်ဒါအပြင်လုံခြုံရေးဆောင်ရွက်စဉ်ကစီကံဖောက်ဖျက်မှုကျင်းဝတ်မနာခံမှုတို့ကြောင့်စစ်တပ်နဲ့ရဲတပ်ဖွဲ့ကတပ်ဖွဲ့ဝင်စုစုပေါင်း20ကိုလည်းဥပဒေအရအရေးယူထားတယ်လို့ရဲမှူးကြီးသူရဦးဆန်းလွင်ကပြောပါတယ်ရှင်
American သမ္မတ Donald Trump ဟာအခု April လပထမသတင်းပတ်ထဲမှာပဲ Egypt သမ္မတ Abdel Fattah el-Sisi ကိုရော Jordan ဘုရင် Abdullah ကိုပါတီးခြားလက်ခံတွေ့ဆုံမှာဖြစ်ပါတယ်။သမ္မတ Trump ကသူ့ရဲ့သမ္မတကျန်းသစ္စာချင်းဆွေးဝဲပြီးရက်သိမ့်မကြခင်မှာပဲ Egypt သမ္မတနဲ့နှစ်နိုင်ငံအကြမ်းဖက်တိုက်ဖက်မျိုးပူးပေါင်းဆောင်ရွက်ရေးကိုဆွေးနွေးခဲ့တာဖြစ်ပါတယ်။ Direct from Washington The
Voice of America The VOA ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မတ်ဆွေမြတ်မွန်တို့ကပြောပြခဲ့ကြတာပါအခုတော့သတင်းပေးပို့ချက်တစ်ပုဒ်နဲ့စတင်ကြပါတယ်ရခိုင်ပြည်နယ်မောင်နှံဒေသမှာမဟုတ်မမှန်လှုပ်ကြံတိုင်တန်းပေးရင်အထောက်ပံ့တွေပေးမယ်ဆိုတဲ့စီယုံသင်းသွင်းမှုတွေရှိနေပြီးအကြမ်းဖက်မှုတွေဖြစ်ခဲ့တဲ့ဒေသမှာမွတ်စလင်တချို့ကလိန်ညာလီစဲတိုင်တန်းမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်ရဲချုပ်ကမနေ့ကထုတ်ဖော်ပြောဆိုလိုက်ပါတယ်အော်တိုဘာလ9ရက်အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းလုံခြုံရေးလှုပ်ဆောင်ရာမှာစီကံဖောက်ဖျက်ပြီးကျင့်ဝတ်မလိုက်နာတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်အယောက်20ကိုလည်းဥပဒေကြောင်းအရအရေးယူထားကြောင်းရဲချုပ်ကပြောပါတယ်ဒီကြောင်းကိုတော့အဲ့ဒီဒေသကိုတွားရောက်သတင်းယူနေတဲ့ VOA သတင်းတော့မမ်မီခါကသတင်းပေးပို့ထားပါတယ
်ရခိုင်ပြည်နယ်မောင်နှံဒေသမှာအကြမ်းဖက်တိုက်ခိုက်မှုတွေလှုပ်ဆောင်ပြီးနောက်ပိုင်းနယ်မြေတည်ငြိမ်ရေးလှုပ်ဆောင်တဲ့လုံခြုံရေးတာဝန်ယူသူတွေကိုလူခွန်ရေးချိုးဖောက်တယ်ဆိုတဲ့ဆွဆွဲချက်တွေတော်တော်လေးပြင်းထန်ခဲ့ပါတယ်လက်ရှိအချိန်ထိလူခွန်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အချို့ကတိုင်တန်းလာတဲ့အမှုပေါင်း20ကျော်ရှိပါတယ်ဒီစီးရင်ဟာပြီးခဲ့တဲ့မေလ30ရက်နေ့အထိရရှိထားခဲ့တဲ့စီးရင်တွေဖြစ်ပါတယ်ဒီတိုင်တန်းနာတွေကိုစစ်ဆေးတာမှာအထောက်ပံ့တွေပေးမယ်ဆိုတဲ့တိမ့်သွင်းမှုတွေကိုယုံစားပြီးတိုင်တန်းမှုတွေရှိနေတယ်လို့ရဲမှူးကြီးတူရစန်းလွင်ကပြောဆိုလိုက်တာပါလိန်ညာတိုင်တန်းမှုအများစုဟာအကြမ်းဖက်တိုက်ခတ်မှုအပြီးလုံခြုံရေးပြန်လည်ရယူတာမှာလူအခွင့်ရေးချုပ်ပေါက်ကတပ်ဖြတ်မှုတွေလှုပ်ဆောင်ခဲ့တယ်လို့ဆွဆွဲပြီးဥကောင်းရိုးကုန်တွေကိုပြကလာရောက်တိုင်တန်းမှုတွေပဲဖြစ်ပါတယ်စစ်ဆေးလိုက်တာမှာတော့ဒီအယိုးစုတွေဟာ3-4လအတွင်းသေဆုံးခဲ့တာမဟုတ်ပဲတစ်နှစ်ဒါမှမဟုတ်တနှစ်နဲ့အထက်သေဆုံးခဲ့တဲ့အခြေအနေတွေဖြစ်နေတယ်လို့သူကပြောတာပ
ါကျွန်တော်တို့ကြားကားတော်ကြီးရွာမှာအတူစလင်နေကူမိရှုတက်ဖြတ်ပြီးတော့အလောင်းမြုံနယ်သာသူကိုစုံစမ်းဖို့တို့အရေးယူပေးဖို့တိုင်ကြားတဲ့မှုဖြစ်ပါတယ်ဒါနဲ့ပတ်သက်လို့ဒီမြေမြုပ်ထားတဲ့နေရာလိုက်လပြသနိုင်ကြောင်းအဲ့ဒီအမျိုးသမီးကဟာလာပြောပြီးတော့မှအဖွဲ့အဝင်နဲ့အဖွဲ့တွေကိုလိုက်လံပြသတဲ့အခါမှာလိုက်လံပြသနိုင်ခြင်းမရှိဘူးဒိုင်းလည်းပြောကြားခြင်းသာဖြစ်ကြောင်းအလောက်ဒီလိုပြောလဲဆိုတော့ဒီလိုပြောမယ်ဆိုရင်ထောက်ပံ့ကြီးတွေရရှိလို၍ဖြစ်ကြောင်းပြောကြခဲ့တဲ့အတွက်အမှုကိုလီစဲမှုနဲ့ပိတ်သိမ်းပြီးတော့မှကျွန်တော်မောက်တော့ခရင်ဥပဒေရုံးကိုတင်ပြပြီးခရမ်းနေပြီးတော့ပြည်내ဥပဒေရုံးကိုတင်ပြထားရှိစေဖြစ်ပါတယ
်အခုလိုလိန်ညာတိုင်တန်းမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာအစိုးရဘက်ကမကြခင်မှာတုံ့ပြန်မှုတစ်ခုလုပ်သွားမယ်လို့လည်းသူကပြောပါသေးတယ်အမှုပေါင်း20ကျော်မှာပစ္စည်းပြောက်လို့တိုင်တန်းတာနှစ်မှုအတ္တမပြုချင်းခံရတယ်လို့တိုင်တန်းခံရတာက6မှုလောက်ရှိနေပါတယ်ဒီအမှု20ကျော်မှာတော့အမှု3ခုကတနက်မှန်လို့တိတ်ဆုံးတယ်လို့ယူဆရတဲ့အမှုတွေဖြစ်နေတယ်လို့သူရဦးစန်းလွင်ကပြောပါတယ်အစ္စလမ်ဘာသာဝင်တွေဘက်ကသူတို့မိသားစုဝင်တွေအသက်ခံရတယ်လို့တိုင်တန်းမှုတွေနဲ့ပတ်သက်ပြီးစစ်ဆေးမှုတွေပြုလုပ်တာမှာအကြမ်းဖက်ကာလာတွင်အသက်ခံရတာဟုတ်မဟုတ်ကိုဘလို့တည်ပြုချက်ယူလှုပ်ဆောင်တယ်လဲဆိုတာနဲ့ပတ်သက်လို့သူရဦးစန်းလွင်ကခုလိုဖြေခဲ့ပါတယ
်သူတို့ဒီအသက်ခံရတဲ့ဒီမြေမြုပ်ထားတယ်ဆိုလို့ရှိရင်လည်းကျွန်တော်တို့ကဆရာဝန်လည်းပါတယ်ဥပဒေကြံပြုတ်လဲပါတယ်မြို့နယ်အုပ်ချုပ်ရေးအဖွဲ့လဲပါတယ်နောက်စီပေတာယာအဖွဲ့လဲပါတယ်ဒီအဖွဲ့တွေနဲ့ကျွန်တော်သွားရောက်စစ်ဆေးပြီးတော့ဒီစစ်ဆေးတဲ့ပုံပုတ်ချက်ရသူတို့တူးချင်းရဲ့သုံးသက်ချက်နဲ့အတူကျွန်တော်တို့ကအမှုကိုတိစောက်ဆောင်ရရတာဖြစ်ပါတယ် confirmation ပေးဖို့ကြတော့မှုကင်းဆရာဝန်ရဲ့ဒီဆေးမှတ်ချက်နဲ့ဒါလင်းကျွန်တော်တို့ကအတည်ပြုလို့ရတာဖြစ်ပါတယ
်ပြည်ပနိုင်ငံတွေဘက်ကတော့ဒီအကြမ်းဖက်တိုက်ခတ်မှုအတွင်းလုံခြုံရေးပြန်လည်ရယူတဲ့သူတွေဟာလူအခွင့်ရေးချုပ်ဖောက်ကတပ်ဖြတ်မှုတွေရှိတယ်လို့ထောက်ပြမှုတွေရှိနေပါတယ်အမည်မရှိပိုင်ရှင်မပေါ်တဲ့အလောင်းတွေပေါ်ပေါက်မှုတွေရှိနေပြီးဘလို့ကြောင့်တိတ်ဆုံးရလဲဆိုတာကိုတော့တိတိကျကျမသိတာတွေအစိုးရဘက်ကထုတ်ဖော်ပြောဆိုနိုင်ခြင်းမရှိတာတွေကဝေဖန်မှုတွေကိုပိုပြီးမြင့်တက်စေတာပါဒီကြားထဲမှာလဲလူအခွင့်ရေးချုပ်ပေါက်တဲ့စစ်ဆေးမှုတွေပြုလုပ်တဲ့လုံခြုံရေးတာဝန်ရှိသူတွေရဲ့ဗီဒီယိုဖိုင်တွေတက်လာတာတွေကလည်းဝေဖန်ထောက်ပြစရာတွေဖြစ်လာခဲ့ပါတယ်ဒီလိုနိုင်ငံတကာဘက်ကဝေဖန်မှုတွေနဲ့ပတ်သက်လို့သူရဦးစန်းလွင်က
ဥပဒေနဲ့ညီဆောင်ရွက်ဖို့အားလုံးစင်ငယ်စင်ငယ်အမိန့်နဲ့ညွှန်ကြားချက်နဲ့ညွှန်ကြားထားပြီးသား အလားညွှန်ကြားထားတော်လည်းပဲစီကံဖောက်ဖျက်တဲ့အတွက်အရေးယူရတဲ့ဖြစ်စဉ်တွေလည်းအများကြီးရှိခဲ့တယ်။ဒီလိုကျွလွန်လို့ဒီလိုခွင့်ပြုတယ်ဆိုတာမျိုးမရှိခဲ့ဘူး။အဲ့တော့ဒီလိုတာဝန်ထမ်းဆောင်ရင်းနဲ့ကျွလွန်ခဲ့တာရှိကောင်းရှိနိုင်မယ်။မရှိဘူးလို့လည်းကျွန်တော်ပြောလို့မရဘူး။ရှိပါတယ်လို့လည်းကျွန်တော်အတိအကျပြောလို့မရဘူး။ဒီလိုကျွလွန်ခဲ့ရင်လည်းကျွန်တော်တို့ကဥပဒေနဲ့အညီအရေးယူရတာပဲ
။အော်တိုဘာ9ရက်နေ့နောက်ပိုင်းလုံခြုံရေးရယူတာမှာစီကံဖောက်ဖျက်မှုကျင့်ဝတ်မလိုက်နာမှုတွေကြောင့်လုံခြုံရေးတာဝန်ယူခဲ့တဲ့တပ်မတော်နဲ့ရဲတပ်ဖွဲ့ဝင်တွေကအယောက်20ကျော်ကိုလည်းဥပဒေအရရေးယူထားတာရှိတယ်လို့ရဲမှုကထုတ်ဖော်ပြောဆိုခဲ့ပါတယ်။ဒါပေမဲ့ဘလို့မျိုးကျူးလွန်ခဲ့တာတွေကြောင့်အခုလိုရေးယူထားတယ်လဲဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ကုလသမဂ္ဂအတွင်းရေးမှူးဟောင်းကိုဖီအာနန်ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်ဘက်ကတော့ရခိုင်ပြည်နယ်ဒေသအတွင်းမှာတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်တစ်ခုအမြန်ဆုံးဖွဲ့ပြီးအမှုတွေကိုကြားနာစစ်ဆေးဖို့တိုက်တွန်းထားပါတယ်ရှင်
။ VOA သတင်းတောက်မေခါရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။ဂျားပြတ်ရွေးကောက်ပွဲအခြေအနေမတင်ဆက်ခင်အခုတော့ NCA ကိစ္စကြည့်အောင်ပါ။တနိုင်ငံလုံးအပြည့်ရက်စာချုပ် NCA ကို UNFC အဖွဲ့ဝင်တွေကတိုင်းဒေသလက်နက်ကိုင်၅ဘွဲကလက်မှတ်ထိုးတော့မယ်လို့နိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နှစ်ပတ်လည်မေကွန်းနောက်ဆက်တွဲအဖြစ်ကြေညာခဲ့ပါတယ်ဒီလိုကြေညာတဲ့အပေါ် UNFC ဒုက္ခအပါဝင်တိုင်းသားခေါင်းဆောင်တချို့ကကန့်ကွက်ခဲ့ကြပါတယ်မြန်မာအစိုးရဘက်ကတော့ဆန္ဒဇော်ပြီးသတင်းထုတ်ပြန်ခဲ့တာမျိုးသာဖြစ်တယ်လို့တုံ့ပြန်တာပါတယ်ကိုဝင်းမင်းကဆက်ပြီးတင်ပြမှာပ
ါနိုင်ငံတော်အတိုင်ပင်ပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ရဲ့နှစ်ပတ်လည်မေကွန်းပြီးမှဒီ UNFC ခေါင်းညီညွတ်သောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်၅ဘွဲ့အနေနဲ့တနင်္ဂနွေပြစ်ခတ်ရဆေးရေး NCA စာချုပ်ကိုလက်မှတ်ထိုးပေးမယ်လို့ပြောခဲ့တာကမီဒီယာသတင်းတစ်ခုတည်းမဟုတ်ဘဲဓာတ်ရိုက်ဆက်သွယ်မှုတွေကပါရခဲ့တဲ့သတင်းဖြစ်တယ်လို့မြန်မာအစိုးရဘက်ကဆိုပါတယ်။နိုင်ငံတော်အတန်ပင်ကယုံပြောခွင့်ရဦးစော်ထေက
အဓိကကတော့ကျွန်တော်တို့ message ရတာပေါ့နော်။ဟိုသတင်းရတဲ့ကတော့တချို့သောတိုင်းမလဲနိုင်ငံပေါ်သီးတွေစီကလည်းသတင်းရတယ်ပေါ့နော်။အဲဒါကြောင့်တော့ထုတ်ပုံပြောတော့ပါဦး။နောက်တစ်ချက်ကတော့အဲ့ EU တွေကနေပြီးတော့မီဒီယာကိုဆက်ပြောတာပေါ့နော်။ဟုတ်ပါတယ်ပါတီကနိုင်ဝင်လာသူကမှအဲ့လိုမျိုးဟိုထိုးမဲ့အဖွဲ့နဲ့ပတ်သက်ပြီးတော့ပါဟိုပြောလာတယ်ဟိုမွန်တီစ်မှာလည်းပြည်သူဆန့်လိုက်တယ်ဆိုပြီးတော့ပြောလာတယ်ပေါ့နော်အဲ့တော့လည်းကျွန်တော်တို့က information ကိုဟို source ကတော့တခုလဲတော့မဟုတ်ဘူးပေါ့ media source တခုလဲတယ်မဟုတ်ဘူးတန်တဲ့နေရာ source တွေပါရလိုက်တယ်ဆိုတော့ဟိုဒါဝန်သားကတင်နေနေလောက်လိုက်တယ
်အဲ့ဒီတော့အခုလိုဒီတိုင်းသားလက်နက်ကိုင်အဖွဲ့၅ဘွဲ့လက်မှတ်ထိုးဖို့အတွက်တည်ရိုက်ဆက်သွယ်မှုကနေရတဲ့သတင်းကဘလောက်ထိခိုင်မာမှုရှိလဲလို့မေးရမှာဥစော်ထေက
အခုချိန်မှာတော့ကျွန်တော်တို့ကဟိုနည်းနည်းလေးစောပြီးတော့တွဲလိုက်တာပေါ့နော်တွဲလိုက်တော့ UNFC အတွင်းမှာလည်းတော့ကံရအဲလိုပရက်ရှာလေးတွေရှိပဲဆိုတော့ကျွန်တော်တို့ဟိုနားလဲပါတယ်တိုးတော့ဟိုခုနပြောတဲ့ခိုင်မာမှုကတော့ရှိပါတယ
်ဒါပေမဲ့ UNFC ဒီဥက္ကဋ္ဌနိုင်ငံသားအပါအဝင်တိုင်းနာခေါင်းဆောင်တချို့ကအခုလို၅ဘွယ်လက်မှတ်ထိုးဖို့ရှိတယ်ဆိုတဲ့သတင်းပေါ့ကံကွက်မှုတွေရှိနေတာအတွက်အဲ့ဒါကိုဘယ်လိုပြောလို့ပါလဲလို့မေးရမှာဥစော်ထေကဆက်ပြီ
းတစ်ခါမှလည်း UNFC အနေနဲ့ကျွန်တော်တို့ဟိုသဘောတူညီချက်တွေရောက်ဖို့အန်စီထူးမှုတွေရုပ်ပေါ်ကသူ့မှာလည်းအင်တာနက် process ပေါ့ဒီမှာလောက်အောင်လုပ်ငန်းစဉ်တွေရှိရဲဆိုတာလည်းကျွန်တော်တို့နားလည်ပါတယ်အထူးသဖြင့်ဒီပြစ်ကနိုင်ငံသားတို့ဆက်ပြောတဲ့ဟာမျိုးတွေသူ့ထဲမှာဟိုဆုံးရချက်ထားတဲ့အဆင့်တော့မရောက်သေးဘူးဆိုတဲ့သဘောတော့ပြောသွားတာဆိုတွေ့ရပါတယ်။တွေ့ရတော့ဟောဘာပဲပြောပြောဒီဟာဒီဟိုအထူးသဖြင့်ကျွန်တော်တို့ငင်းငိုင်းလုပ်ငန်းစဉ်နဲ့ပတ်သက်လို့ဟိုအားလုံးအားမရဖြစ်နေတာပေါ့နော်။အဲ့ဒီခိုင်နဲ့ပတ်သက်လို့ဟိုသတင်းကောင်းပေါ့။အဲ့ဒါလေးပါတဲ့သဘောပြောလိုက်တာဖြစ်ပါတယ်
။အဲ့ဒီတော့အခုလိုငင်းချမ်းရေးအတွက်သတင်းကောင်းဖြစ်လာဖို့ရှိထားတဲ့ဆန္ဒအပေါ်ရှေ့မှာလက်တွေ့အခြေအနေတွေဘယ်လိုဖြစ်လာနိုင်ပါသလဲလို့မေးရမှာဥစော်ထေကအ
ဲ UNFC အနေနဲ့တဖွဲ့ချင်းမှာသူတို့လည်းပြောပြီးပေါ့သူတို့လည်းပြောဖို့ကြံသေးတယ်ဆိုတော့သိရတယ်ဆိုတော့နောက်တစ်ဆင့်ကတော့ UNFC စာမျက်မှာသူတို့ UNFC TV စီးပွဲမှာဒါတွေဆွနေပြီးတော့ထုံးမဲ့ဖွဲ့မထုံးမဲ့ဖွဲ့သူတို့တဘောသားလေးတွေယူပြီးတော့သွားမယ်ဆိုတော့ကျွန်တော်တို့ကသိရပါတယ်နောက်တစ်ချက်က UNFC နေနဲ့ NC လမ်းကြောင်းတိုင်းသွားမယ်ဆိုတော့ဟိုဘုံတဘောသူညီချက်ရှိသေးတာဖြစ်တယ်ထိုးတဲ့ကောင်မှာတော့တဖွဲ့ချင်းဖြစ်စေဟိုအစုလိုက်ဖြစ်စေသူထိုးနိုင်တယ်ဆိုတော့မူဝါဒလေးတွေသိရတယ်သိရတယ်ရုပ်ကဒီနိုင်ဆိုနေတဲ့အနေထားလေးရလဲအလားအလာအကောင်းဘက်ကိုရောက်နေတဲ့ဆိုတဲ့သဘောတွေ့ရတဲ့အတွက်ဒီ message ပေးရခြင်းဖြစ်ပါတယ်
အဲ့ဒီတော့အခုလိုအလားအလာကောင်းတဲ့သဘောဆိုတော့လက်မှတ်ထိုးဖို့ကလုံးဝအတိအကျမသေးချာသေးဘူးဆိုတဲ့သဘောဖြစ်နေလားလို့ဆက်မေးရမှာဥစော်ထေကဆက်ပြီ
းအဲကျွန်တော်တို့ internal process တွေရှိရတဲ့ဆက်ပြီးတော့ UNFC ထဲမှာလောက်အောင်မဲ့လုပ်ငန်းစဉ်အထုပ်ကြံနေတယ်ဒီပေါ်မှာလည်းကျွန်တော်တို့ဟိုနားလဲပါတယ်လို့ကျွန်တော်တို့ကတော့ပြောချင်ပါတယ်
အခုလိုအချိန်မှာဒီ UNFC ရဲ့ထိပ်သီးအစည်းအဝေးကို မကြခင်ရဲတပ်ဘက်တွေအတွင်ကျင်းပဖို့ရှိနေတာမို့အခုလိုတိုင်းသားလက်နက်ကင်ဖွဲ့တွေလက်မှတ်ထိုးရေးမထိုးရေးကိုဆက်လက်စောင့်ကြည့်ရအောင်ပဲလို့တုံသက်သူတွေကဆိုနေပါတယ်ခင်ဗျာ
ကိုဝင်းမင်းဖြစ်ပါတယ်ခင်ဗျာအခုကျွန်တော်တို့အတန်လွှင့်နေချိန်မှာပဲ EP 1ရက်မနေ့6နိုင်ကစပြီးမြန်မာနိုင်ငံတဝန်းမြို့နယ်ပေါင်း22မြို့နယ်မှာဂျားပြတ်ရွေးကောက်ပွဲအတွက်စတင်မဲပေးနေကြပါပြီဒီဂျားပြတ်ရွေးကောက်ပွဲကိုအရင်လောက်လူအများစိတ်ဝင်စားမှုမရှိပေမဲ့ရခိုင်နဲ့ရှမ်းပြည်နယ်မှာတော့အကြိတ်နဲ့ရှင်ပြန်ရဖို့ရှိနေပါတယ်အပြည့်စုံကိုမတ်အင်ဂျင်နိုင်ကပြောပြမှာပါ
အခုဂျားပြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးဝင်ရောက်ရှင်ပြိုင်နေကြပါတယ်။ရန်ကုန်၊ပဲခူး၊စကိုင်းစတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်၊ရှမ်း၊မွန်၊ကယား၊ချင်းစတဲ့ပြည်နယ်5ခုမှာရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာဂျားပြတ်ရွေးကောက်ပွဲကိုကျင်းပနေတာဖြစ်ပါတယ်။ရခိုင်ပြည်နယ်မှာအမ်းမြို့နယ်တစ်ခုတည်းပဲကျင်းပတဲ့ဂျားဖြတ်ရွေးကောက်ပွဲမှာတော့အရင်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့အချိတ်အနယ်ရှင်ပြန်ရဖို့ရှိနေကြောင်းရခိုင်အမျိုးသားပါတီရဲ့ဥက္ကဋ္ဌလည်းဖြစ်အမ်းမြို့နယ်မဲဆန္ဒနယ်ကိုစလေလောင်းလည်းဖြစ်တဲ့ဒေါက်တာအေးမောင်ကအခုလိုပြောပါတယ
်ကျွန်တော်တို့ကပထမချိန်ခဲ့တာကလည်းပြည်ခိုင်ပြိုးပါတီပါပဲအဲ့တော့ပြည်ခိုင်ပြိုးပါတီကအမ်းမာကအမှတ်1အမှတ်2ပေါ့နော်ပြည်နယ်လွတ်တော်ကိုစလေရဲ့နေမြေလေးတွေရှိပါတယ်အဲ့တော့အမှတ်တရအမှတ်နဲ့ရနှစ်ခုလုံးကိုလွန်မိုးတာကတော့ပြည်ခိုင်ပြိုးပါတီရဲ့ပါတီအင်အားချင်နေပါပဲအဲ့တော့အမှတ်နှစ်နေမြေမှာဒီနေ့ကြည့်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဆန်းဘုတ်တွေရွာတိုင်းကျွန်တော်တို့မတွေ့ကြရသေးဘူးခြုံကြည့်လို့ရှိရင်ကျွန်တော်တို့ရခိုင်မျိုးသားပါတီနဲ့အဓိကပြိုင်ဘက်ဟာပြည်ခိုင်ပြိုးပါတီဆိုတာကိုကျွန်တော်တို့ပထမပိုင်းကလည်းယုံကြည်ခဲ့ပါတယ်ရွေးကောက်ပွဲအတွက်မင်းဆွေစည်းရုံးရဲ့နဲ့အခုလိုပဲဆွေးနွေးတဲ့အခါမှာအမျိုးသားဒီမိုကရေစီပုတ်ချုပ်ကလက်ရှိအစိုးရဆိုတဲ့လုတ်ပိုင်ခွင့်ကိုတုံးပြီးမှအင်အားကြီးကြီးနဲ့ထိုးပေါက်စည်းရုံးလာတာကိုလည်းကျွန်တော်တို့တွေ့ရပါတယ
်။ဂျားပြည့်ရွေးကောက်ပွဲအတွက်အမ်းမြို့နယ်မှာအာဏာရပါတီ NLD ရဲ့တိုင်းနယ်ပြည်နယ်အစိုးရခေါင်းဆောင်တွေကိုယ်တိုင်ပါဝင်မဲဆွယ်စည်းရုံးတာမျိုးတွေတွေ့ရပေမဲ့ရွေးကောက်ပွဲမှာတရားမျှတမှုရှိအောင်ဗဟိုအစိုးရဘက်ကစ조사နေတယ်လို့မြင်ကြောင်းဒေါက်တာအေးမောင်ကပြောပါတယ်။ရှမ်းပြည်နယ်ရဲ့ငားမြို့နယ်မှာကျင်းပနေတဲ့ဂျားပြတ်ရွေးကောက်ပွဲမှာတော့တိုင်းသားပါတီတွေရဲ့ကိုယ်စားလှယ်လောင်းတွေအနိုင်ရမဲ့အလားအလာများနေကြောင်းတီဘောမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းကအခုလိုသုံးသပ်ပါတယ
်။အချမ်းကဒီမိုင်းရှူးခြေတီပြည်သူ့လွှတ်တော်နှစ်နေရာပြည်နယ်လွှတ်တော်၄နေရာကောနောက်ညောင်ရွှေကပြည်နယ်လွှတ်တော်တနေရာရောကျိုင်းတုံကဟိုဟာ NLD နိုင်ဖို့တိတ်အလားအလာမရှိပါဘူးအဲ့နေရာတွေကတော့ဒီရှမ်းပါတီနဲ့ N ပါတီကပဲနိုင်လိမ့်မယ်လို့တွက်လို့ရပါတယ
်အခုဂျားပြတ်ရွေးကောက်ပွဲကို2015ခုနှစ်ရွေးကောက်ပွဲနဲ့နှိုင်းယှဉ်ရင်လူအများစိတ်ဝင်စားမှုအလွန်နှေးပါကြောင်းရွေးကောက်ပွဲပညာပေးအဖွဲ့တစ်ခုဖြစ်တဲ့ M Voter အဖွဲ့ရဲ့ပြောခွင့်ရကိုဖြိုးမင်းသူက VOE ကိုပြောပါတယ
်2015တော့တော်တော်ကမ်ပိန်းတွေလုပ်ကြရလဲတော်တော်များတယ်ပြီးတော့ကျွန်တော်တို့ရွေးကောက်ပွဲနဲ့သက်ဆိုင်တဲ့ voter education ပေးတဲ့ mobile application တို့ website တို့အဲ့လိုမျိုး product တွေကလည်း maybe so hack challenge ဆိုပြီးတော့လုပ်လိုက်တဲ့အဲ့လိုကလည်း product တွေတော်တော်များများထွက်တယ်ပေါ့နော် mobile phone တွေကလည်းအဲ့ချိန်မှာခက်စားနေတာဖြစ်တဲ့အတွက်အဲ့ချိန်မှာဒီ voter education ပြန့်နှံ့မှုကလည်းမြန်တယ်ပြီးတော့ campaign တွေကလည်းတနိုင်ငံလုံးအတိုင်းအတာနဲ့လုပ်ကြရဖြစ်တဲ့အတွက်အဲ့ချိန်မှာတော့လူစိတ်ဝင်စားမှုပိုများခဲ့တယ်လို့ထင်ပါတယ်
ဒါအပြင်မိမိတို့မဲပေးရွေးချယ်မဲ့ကိုယ်စားလှယ်လောင်းတွေပြက်ပြက်တသားအနိုင်ရရှိရေးမဲပေးတဲ့ရာဂိုင်းနှုန်းများဖို့လိုအပ်နေကြောင်းကိုဖြိုးမင်းသူကပြောပါရယ်2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တို့ဟာအစိုးရယာဒူးတာဝန်တွေခန့်အပ်ခံရတာကွယ်လွန်သွားတာစတဲ့အကြောင်းရင်းတွေကြောင့်လစ်လက်သွားတဲ့လွှတ်တော်ကိုယ်စားလှယ်16နေရာအတွက်အခုလိုဂျားပြတ်ရွေးကောက်ပွဲကျင်းပတာဖြစ်ပါရယ်ရှင
်မင်းချင်းနိုင်စူးစီးတင်ပြခဲ့တာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်နားဆင်ရပါမယ်တောင်တရုတ်ပင်လယ်ပြင်တဲကရေပိုင်နဲ့အငင်းပွားနေတဲ့နေရာမှာတရုတ်နိုင်ငံကကျွန်းတုသာမကစစ်လေရင်ဆင်းသက်နိုင်မဲ့လေစိတ်စောင့်နေတာပြီးစီးလူဖြစ်နေပါပြီ။စောင့်လို့မှုအလုံးအဆုံးသက်သွားရင်အငင်းပွားတဲ့နေရာတွေအပေါ်တရုတ်ကထိန်းချုပ်ကန့်ကွက်ကန့်သတ်မှုတွေပိုပြီးလှုပ်လာမယ်လို့လေ့လာသူတွေကသုံးသပ်နေကြပါတယ်။ပိုင်နဲ့ပြဿနာဖြစ်နေတဲ့ဒီတနိုင်ငံချင်းစီနဲ့လည်းတရုတ်ကတိတ်တဆိတ်ညှိနှိုင်းမှုတွေလုပ်နေတာကြောင့်အရှိနဲ့တောင်အာရှပင်လယ်မှာတရုတ်ရဲ့ထိန်းချုပ်မှုပိုပြီးခိုင်ခန့်လာတော့မှာပါလား။ထိုင်ဝမ်ကျွန်းတိုင်ပင်မြို့ကနေ VOA သတင်းတောက် Grab ပေးပို့ထားတဲ့သတင်းလွှာကိုတော့မဆုမြတ်မောင်ကပြောပြပါမယ်။
တောင်တရုတ်ပင်လယ်တွေက Spratly ကျွန်းစုတွေရှိတဲ့နေရာမှာတရုတ်ကအရက်ဖက်တယ်မကစစ်ဖက်ပါတုံးနိုင်တဲ့အဆောက်အဦးနဲ့ရေဒါစနစ်တွေတပ်ဆင်ဆောက်လုပ်နေတာပြီးစီးလူဖြစ်နေပြီလို့ဝါရှင်တန်အခြေစိုက်အာရှရေကြောင်းဆိုင်ရာပွင့်လင်းမြင်သာမှုရှိရေးအဖွဲ့ AMDI ကပြောပါတယ်တရုတ်တို့ကသူတို့ပိုင်တယ်လို့ဆိုထားတဲ့ Subi, Mischief နဲ့ Fiery Cross ကြောက်တန်းတွေပေါ်မှာမြေဖို့ကျွန်းဖော်ပြီးစစ်လေရင်မှာဆင်းသက်နိုင်မဲ့ပြေးလန်းတွေအဆောက်အဦတွေစောင့်နေတာပြီးတော့မယ်လို့လွန်ခဲ့တဲ့နှစ်နှစ်လုံးအခြေအနေကိုစောင့်ကြည့်နေတဲ့တပ်သိပညာရှင်များအဖွဲ့ကဆိုပါတယ်။ဒါကြောင့်စစ်သုံးလေရင်တွေရွေရှားမစ်ဆိုင်းဒုံးပစ်စင်တွေကိုအချိန်မရွေးဖြန့်ချထားနိုင်တယ်လို့အဖွဲ့ရဲ့ website မှာဖော်ပြထားပါတယ်။ကျွန်းတူတွေပေါ်မှာစစ်ဖက်ဆိုင်ရာထောက်လှမ်းရေးကာကွယ်ရေးစနစ်တွေတပ်ဆင်ပြီးသွားရင်စတူရန်ကီလိုမီတာ3တန်းခွဲကျယ်ဝန်းတဲ့ရေပြင်နယ်နိမိတ်ထဲမှာတရုတ်တို့ရဲ့စောင့်ကြည့်တည်ရှိမှုခိုင်မာသွားတော့မှာဖြစ်တယ်လို့AMDI ရဲ့ညွှန်ကြားရေးမှူး Gregory Poling ကပြောပါတယ
် If you're a Southeast Asian fisherman or a Coast Guard vessel or an oil and gas exploration vessel you don't operate unless the Chinese let you operate because they now
အခုဆိုရင်အစ်တန်အရှာနိုင်ငံတွေကငါဖန်သမားတွေပဲဖြစ်ဖြစ်ကမ်းခြေဆောင်တပ်ဖွဲ့ရဲ့ရေရင်တွေပဲဖြစ်ဖြစ်ရင်းနှီးတဲ့သဘာဝတန်ငွေတူဖွဲ့ရေးသင်္ဘောတွေပဲဖြစ်ဖြစ်တရုတ်ရဲ့ခွင့်ပြုချက်မရဘဲဒီနေရာကိုသွားလာငါဖန်တာတူဖွဲ့တာတွေလုပ်လို့ရတော့မှာမဟုတ်ပါဘူးတရုတ်ကဒီဒေသမှာဖြစ်နေသမျှအခြေအနေကိုစောင့်ကြည့်နေပါတယ်ဘယ်နေရာဘယ်ချင်းပဲဖြစ်ဖြစ်သူတို့လေရင်တွေကိုဆေလွှတ်လိုက်ပြီးအဲ့ဒီသင်္ဘောတွေကိုတားဆီးလို့ရသွားမှာပ
ါထိုင်ဝမ်ကျွန်းအနောက်တောင်ဘက်ကနေစင်ကာပူနိုင်ငံအထိကျယ်ပြန့်ပြီးတဘာဝအရင်အမြစ်တွေပေါ်ကျွယ်လာတဲ့ရေပြင်နယ်နိမိတ်ရဲ့60ရာခိုင်နှုန်းကျော်ကိုသူတို့ပိုင်ဆိုင်တယ်လို့တရုတ်တို့ကပြောနေတာပါဒါပေမဲ့မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်၊ဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတို့ကလည်းသူတို့ရဲ့နယ်နိမိတ်ဖြစ်တယ်လို့ပြောပြီးအငြင်းပွားနေကြပါတယ်အခုလက်ရှိမှာတော့အဲ့ဒီနိုင်ငံတွေကအထူးစီးပွားရေးဇုန်တွေအဖြစ်သတ်မှတ်ထားတဲ့ကန်ယူရန်ကနေကီလိုမီတာ380အကွာဝေးအထိကိုလွတ်လွတ်လပ်လပ်ငါးဖက်နေကြတာပါ။နောက်ဆိုရင်တော့အငင်းပွားနေတဲ့ရေပြင်နယ်နိမိတ်ထဲမှာငါးဖက်နိုင်ဖို့တရုတ်စီမှခွင့်ပြုချက်တောင်းရလိမ့်မယ်လို့တိုင်ပေမြို့ချန်ချီအမျိုးသားတက္ကသိုလ်ကနိုင်ငံတကာဆက်ဆံရေးဆိုင်ရာပါမောက်ခအဲလက်စ်ချီယန်ကပြောပါတယ်
I think that there was a line where the fishing boat can operate and that they were required the fishing boat to get
ငါးဖန်လေးတွေဘယ်ထိသွားနိုင်လဲဘယ်နေရာအစပြီးသူတို့စီမှာခွင့်ပြုချက်တောင်းရမယ်ဆိုတဲ့အစည်းကိုတရုတ်ကသတ်မှတ်လိမ့်မယ်လို့ကျွန်တော်ထင်ပါတယ်သဘောကအဲ့ဒီနေရာတွေမှာငါးဖန်ကျင်ရင်အခြားနိုင်ငံတွေအားလုံးကတရုတ်ရဲ့ပြည်တွင်းဥပဒေကိုလိုက်နာရမယ်ဆိုတဲ့သဘောပါ
မေလကနေဩဂတ်လအထိငါးမဖမ်းရတားမြစ်ချက်ကိုတရုတ်ကအကောင့်ထဲပေါ်တော့မှာမို့တရုတ်ရဲ့ရေပြင်ပိုင်နဲ့ထိန်းချုပ်မှုကဘလောက်ထိရောက်တယ်လဲဆိုတာကိုအဆုံးဖြတ်ပေးနိုင်ပါလိမ့်မယ်။ရေပြင်ပိုင်နဲ့အငင်းပွားနေတဲ့အရှေ့တောင်အာရှနိုင်ငံတွေတခုချင်းစီနဲ့တရုတ်အစိုးရတာဝန်ရှိသူတွေသီးသန့်တွေးဆမှုတွေလည်းလုပ်နေပါတယ်။ကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုဆိုင်ရာအကျိုးအမြတ်တွေကိုမလုံးပေးပြီးတောင်တရုတ်ပင်လယ်ထဲမှာသူတို့ရဲ့ထိန်းချုပ်မှုခိုင်မာအောင်လုပ်နေတာလို့လေလာသူတချို့ကပြောကြပါတယ်။တောင်တရုတ်ပင်လယ်ကိစ္စနဲ့ပတ်သက်ရင်အရင်တုန်းကအမေရိကန်ကတခြားနိုင်ငံတွေဘက်ကမမမမတ်ယက်တီပေးခဲ့ပေမဲ့အခုသမ္မတဒေါ်နယ်ထရမ့်ကတော့တရုတ်ပေါ်သူ့ရဲ့ယက်တီချက်ကိုပြက်ပြက်တားတားမပြသေးတာကြောင့်ဗီယက်နမ်တာဝန်ရှိသူတွေကတရုတ်နဲ့အပေးအယူလုပ်တော့မယ်လို့ဟိုချီမင်းစီးတီးမြို့မှာရှိတဲ့ Danzen Shia and Associates စီးပွားရေးအတိုင်ပင်ခံကုမ္ပဏီကအကြီးတန်းအကြံပေးအော်စကာမူဆန်ကပြောပါတယ်တရုတ်အစိုးရကစီးပွားရေးပူးပေါင်းဆောင်ရွက်မဲ့ကိစ္စကိုဗီယက်နမ်အစိုးရကနှုတ်ပိတ်နေပေမဲ့ပြည်သူတွေကတော့တရုတ်ကုံတွေကိုသပိတ်မှောက်ပြီးအတန်တိတ်ဆန္ဒပြနေကြတယ်လို့သူကပြောပါတယ
် At some point Vietnam felt strong and said well we have United States backing us so it's going to be fine but nobody knows
ဗီယက်နမ်နောက်မှာအမေရိကန်ကမမမမတ်ယက်တီပေးနေတယ်အားလုံးအဆင်ပြေသွားလိမ့်မယ်လို့တချိန်မှာခိုင်ခိုင်မာမာခံစားခဲ့ရပေမဲ့အခုတော့အမေရိကန်ကဘယ်လိုလဲဆိုတာဘယ်သူမှမသိတော့ပါဘူးဗီယက်နမ်ဆိုရလုံနေတာတွေလက်မခံဘူးလို့တော့ဘယ်သူမှပြောမနေပါဘူး။ဒါပေမဲ့တရုတ်ဟာရန်တခုလို့ဗီယက်နမ်တွေကအမြင်မြင်ထားကြတာပါ။အခြေအနေတွေပြောင်းမသွားရင်ဒီတိုင်းပဲဆက်သွားပါလိမ့်မယ
်။နိုင်ငံတကာကုန်တင်သင်္ဘောကြီးတွေအသုံးပြုနေကြတဲ့ကမ္ဘာရေလမ်းကြောင်းတွေကထက်ဝက်ကအခုတရုတ်နဲ့အာရှနိုင်ငံတွေကြားရေနယ်နိမိတ်အငင်းပွားနေတဲ့နေရာမှာရှိပါတယ်။2010ခုနှစ်ကစလို့တရုတ်နိုင်ငံက72ကီလိုမီတာကျော်ကျယ်တဲ့ရေပြင်နေရာကိုမြေဖို့ပြီးတော့ဆောက်လုပ်မှုတွေကိုလုပ်ခဲ့တာပါအခုဆိုရင် Spratly ကျွန်းစုတွေရှိတဲ့နေရာမှာလေတပ်အခြေစိုက်စခန်း3ခုနဲ့ Paracel ကျွန်းစုတွေရှိတဲ့ Woody ကျွန်းပေါ်မှာစခန်းတစ်ခုကိုဆောက်လုပ်ထားတဲ့အတွက်တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးမှာတရုတ်စစ်လေယာဉ်တွေပြန်တန်းသွားလာနိုင်နေပြီလို့လေလာသူတွေကပြောပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မဆန်တော့ချိန်မနဲ့6နိုင်ခွဲရှိပါပြီ VOA American တန်ကစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 4433ညလိုင်းနိုမီတာ50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကန္တာမနေ့ခင်းအင်္ဂလိပ်စာနဲ့သင်ခန်းစာကိုတင်ဆက်မှာဖြစ်တယ်လို့သိပ္ပံနည်းပညာကန္တာတင်ဆက်တဲ့အခါမှာတော့
ကျောက်ဆင်းရသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူမှာမန်ဂနီးဇ်ဓာတ်နည်းနည်းပါလို့ရှိရင်ခရမ်းရောင
်ဖြစ်တယ်။ကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာသတင်းအာဘော်တွေနဲ့အရိယာအာဘော်တွေနဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါခင်မျိုးသက်ကစူးစီးတင်ဆက်ထားပါတယ
်မြန်မာနိုင်ငံမှာအတိုက်ခံကနေအာဏာရလာတဲ့မြန်မာဒီမိုကရေစီအဖွဲ့ချုပ်ရဲ့တနှစ်တွင်းလှုပ်ဆောင်နိုင်မှုတွေအပေါ်မှာဆောင်းပါရှန်အလစ်စတာကုတ်ရဲ့သုံးသက်ချက်ကိုတောက်ကြံနေထုတ် Eurasia Review မှာဖော်ပြထားပါတယ်။လွတ်လပ်မျှတမှုရှိတယ်လို့အများကရှုမြင်ကြတဲ့တမန်ဝင်2015ရွေးကောက်ပွဲမှာအပြတ်တန်နိုင်ရတဲ့ NLD အစိုးရတဲ့ဟာရွေးကောက်ပွဲပြီး6လကြာမှအာဏာလက်ခံရယူတာမို့အခုနှစ်ဧပြီလမှာတော့တနှစ်ပြည့်ပါပြီ။မြန်မာပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုဒီရွေးကောက်ပွဲနောက်ပိုင်းဒေါန်ဆန်းစုကြည်နဲ့တကွ NLD အမတ်တွေဘလောက်ထိပြေလည်အောင်လုပ်ပေးနိုင်ပါပြီလဲ။တချို့က NLD ရဲ့မူဝါဒတွေအကောင့်ထဲပေါ်လာဖို့အတွက်အချိန်ဆောလွန်းသေးတာမို့နောက်၄နှစ်စောင့်ကြည့်ဖို့ပြောတယ်လို့တချို့ကတော့တိုက်ပွဲတွေပြန်ပြီးဖြစ်လာတာရိုဟင်ဂျာပြည်ထနာနဲ့မကြသေးခင်ကရှေ့နေကြီးဥကိုနီအလုတ်ကြံခံရတာတွေကိုကြည့်ရင် NLD ဟာစစ်တပ်ကိုမထိန်ချုပ်နိုင်တယ်လို့ရေးဒါမှမဟုတ်နေဆက်အရေးတွေမှာလည်းအကန့်အသတ်တွေကြောင့်မအောင်မြင်နိုင်ဘူးလို့ဆိုပါတယ်ဒါကြောင့် NLD အနေနဲ့အတိုက်ခံမဟာမိတ်ဘဝကနေအုပ်ချုပ်တဲ့အဖွဲ့အစည်းဖြစ်နေစပြီးပြောင်းလဲဖို့လိုနေပြီလို့သုံးသပ်ပါတယ်။2015နောက်ပိုင်းစမ်းသပ်မှုတွေထဲမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအဓိကနေရာမှာရှိပြီးပြီးခဲ့တဲ့တစ်နှစ်လုံးစစ်တပ်နဲ့ညှိနှိုင်းတာနဲ့အချိန်ကုန်နေတာမို့အစိုးရအဖွဲ့အစည်းအနေနဲ့အောင်မြင်မှုတိတ်ရတာမတွေ့ရဘဲဒါကူကပြည်ရင်းပြည်ပကိုစိတ်ပျက်စေတယ်လို့ဆိုပါတယ်။ဝန်ကြီးဌာနတွေမှာအဆင့်ဆင့်အလုပ်မဖြစ်တဲ့ကြမ်းမြင့်မှုတွေကိုပြောင်းပြစ်ဖို့လုပ်မယ်ဆိုရင်လိုအပ်တာကလွတ်လပ်စွာပြောဆိုခွင့်လိုလူခွင့်ရေးတွေတရားဥပဒေစိုးမိုးမှုတွေနဲ့အမျိုးသားပြန်လည်တည်မြဲရေးတွေကိုပြန်ပြီးသုံးသပ်ဖို့လိုပါတယ်လို့ထောက်ပြပါတယ်။ဒါအပြင်နိုင်ငံရေးသမားတွေကိုအရင်အစိုးရလက်ထက်ကလေးကထိန်းချုပ်ထားတဲ့66ဂါကြီးလိုဥပဒေမျိုးကိုဂုဏ်ထီပြင်ဖို့မလုပ်နိုင်သေးတာဟာကိုချီတော့ပေါ်ကိုမရက်နိုင်သေးတာဖြစ်တယ်လို့မြောက်ပိုင်းဒေသတိုင်းဒေသလက်နက်ကိုင်းတွေနဲ့တိုက်ပွဲတွေပြန်ပြီးဖြစ်နေတာနဲ့ရက်ရွှေထားတဲ့ဒုတိယပြည်လုံးကြီးလာခံကိုကြည့်ရင်တိုင်းဒေသတွေကသူတို့အတွက်ဒီဆိုးရွားတွေကဘာလုပ်ပေးနိုင်ပြီလဲလို့မေးတယ်လို့ဖြစ်နေတယ်လို့ဆိုပါတယ်တနှစ်သား NLD အစိုးရအဖွဲ့အနေနဲ့တိုးတက်မှုတချို့ကစီးပွားရေးပြုပြင်ပြောင်းလဲမှုဖြစ်ပြီးနိုင်ငံရေးချမ်းရင်းနှီးမြှုပ်နှံမှုတွေတိုးလာတာလို့ဆိုပါတယ် NLD နည်းနဲ့တက်နေသမျှလှုပ်ဆောင်တာတွေ့ရပေမဲ့နိုင်ငံရေးပညာရေးကျန်းမာရေးနဲ့လူမှုရေးတွေအတွက်မျောလင့်ချက်တိတ်ကြီးမားတဲ့ပြည်သူဆန္ဒပြည့်ဝစေဖို့ဆိုတာကချီးရှေကြီးကိုဆက်ပြီးလှမ်းအောင်မယ်လို့ရေးသားထားပါတယ်။တောက်ကြံနေထုတ် Nikkei Asia Review မှာဆောင်းမရှန်မိုတိုကတ်ချူမတ်ချူရေးတဲ့ Why China is Wooing Myanmar's Ethnic Minority Groups မြန်မာနိုင်ငံကတိုင်းရင်းသားအဖွဲ့တွေကိုတရုတ်ကဘာကြောင့်မြှူဆွဲနေတယ်လဲဆိုတဲ့ဆောင်းမကိုဖော်ပြထားပါတယ်။တရုတ်နိုင်ငံဟာသူ့ရဲ့ဩဇာမြန်မာကိုပို့ပြီးလွှမ်းမိုးဖို့ကြိုးစားနေပြီးဒီလိုလုပ်နိုင်အောင်မြန်မာအစိုးရနဲ့တိုင်းဒေသလူနည်းစုတွေကြားတင်းမာမှုတွေကိုအသုံးချနေတယ်လို့အစချီထားပါတယ်။သူဟာရှမ်းနယ်ရခိုင်တို့လိုအဓိကတိုင်းဒေသအုပ်စုကြီးတွေနဲ့အဆင်ပြေအောင်လုပ်ပြီးတရုတ်ကိုလိုလားလာဖို့နဲ့ဦးသိန်းစင်အစိုးရလက်ထက်မှာတန့်သွားခဲ့ရတဲ့ရင်းနှီးမြှုပ်နှံမှုအသစ်တွေချဖို့အတွက်ကြိုးစားတာတွေ့ရတယ်လို့ဆိုပါတယ်။ NLD အစိုးရတဲ့လက်ထက်မှာအကြီးမားဆုံးလို့ခေါ်ရမယ်စစ်တပ်နဲ့တိုင်းဒေသလက်နက်ကိုင်တွေရဲ့တိုက်ပွဲအတွင်းမတ်လ6ရက်မှာလူပေါင်း50လောက်တေဆုံးခဲ့ရပြီးဒုက္ခသည်ပေါင်း2000ကျော်သူ့နိုင်ငံနဲ့ထွက်ပြေးတာလို့ဖြစ်စဉ်မျိုးကိုတော့ပြင်းပြင်းထန်ထန်မတုံ့ပြန်ခဲ့ဘူးလို့ဝေဖန်ပါတယ်။ NLD အစိုးရတက်လာတော့ဒေါန်ဆန်းစုကြည်ကိုဦးတည်ပြီးလက်တွဲဖို့အတွက်တိတိတသားလှုပ်ဆောင်ခဲ့တဲ့အစိုးရဟာအခုခါမှာတော့ချက်ချင်းအပြောင်းအလဲတွေလုပ်လာတယ်လို့ဆိုပါတယ်။ ဒါဟာဒေါ်စုရဲ့ရေပန်းစမှုမှေးမိန်လာတယ်လို့တရုတ်ဘက်ကခန်းစားလာတာကြောင့်ဖြစ်နိုင်တယ်လို့တရုတ်ရဲ့အကျိုးစီးပွားဖြစ်တဲ့ပိုလန်မှာမှာရောရေနံပိုင်လိုင်းနဲ့ဒဏ်ငွေလိုစွန့်ရဆိုင်ရပို့ဆောင်မှုတွေမှာရခိုင်နဲ့ရှမ်းပြည်နယ်တွေကအဓိကကျနေတာမို့ဒေသခံတွေကိုပေါင်းတဲ့သဘောမျိုးလည်းဖြစ်နိုင်တယ်လို့သုံးသပ်ပါတယ်။ဘာပဲပြောပြောတရုတ်ရဲ့တိုင်းဒေသဖွဲ့တွေနဲ့ ထားပါတယ်
။ကမ္ဘာမီဒီယာတွေကမြန်မာပြည်အကြောင်းကိုနားဆင်ရပြီးခုတော့အမေရိကန်အီရီယန်တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်ခင်ဗျာ။
ဒီနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတားနီးတာ c a l l call ခေါ်တာဆိုတော့စကားလုံးရဲ့တိုက်ရိုက်ဖြေပဲကတော့ကပ်ပြီးခေါ်တာပေါ့ idiom ဆိုရဲတဝိုက်ဒီပဲကဒီနေရာမှာအန်ဒီရဲကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့သိကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လीလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti kle lut da ko pyo chin idiom a thong ya be lo pyo mle.
Close call.
Lo pyo lu ya ba de. Era ga ro di kini mne chin pya ke de idiom a thong me phit ba de.
American Indian တို့အင်္ဂလိပ်သင်ခန်းစာတွေကို VOE ရဲ့မနေ့ခင်းတိုင်းမှာဒေါ်လာတန်းကပို့ချနေတာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍပါခင်ဗျာ2019ခုနှစ်အတွက်ချီးမြှင့်ထားတဲ့ International Women of Courage Award နိုင်ငံတကာအမျိုးသမီးရဲစွမ်းတက်သည့်ရှင်ဆုပေးပွဲအခမ်းအနားကို American နိုင်ငံကြီးဝန်ထမ်းဌာနက March 29ရက်နေ့ကကျင်းပခဲ့ရမှာသမရဂရော Melania Trump လည်းတက်ရောက်ခဲ့ပါတယ်ဒီနှစ်ဆုရှင်73ဦးတို့ကဘယ်သူတွေပါလဲဘာကြောင့်ဒီဆုကိုချီးမြှင့်ခြင်းခံရပါတယ်ဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်းကစူးစီးတင်ပြထားပါတယ
် You can bend but never break me cause it only serves to make me more determined to achieve my final goal
These honorees of the on the stage with me have fought for their rights and for the rights of others Each battle forces, such as governments, the courts, gender bias, terrorism,
war, and corruption. We have to be able to do this. 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 We have to be able to do this.ကြည့်လေတဲ့ပေးဆပ်မှုတွေကိုရင်ဆိုင်ခဲ့ကြရသူတွေပါဒီလိုစဉ်းစားလို့တောင်မရနိုင်တဲ့အခက်အခဲတွေကိုရင်ဆိုင်ပြီးစွဲလုံးလာမလျှော့ခဲ့ကြတဲ့တတ္တိရှိလာတဲ့သူတို့ရဲ့အမခန့်တဲ့နမူနာတွေကြောင့်ဒီဂရီကဘာကြီးမှာအပြောင်းလဲကိုဖော်ဆောင်နိုင်ခဲ့ကြတာပါလို့အမေရိကန်သမ္မတဂရော Melania Trump ကအမေရိကန်နိုင်ငံသားဤဌာနမှာဗုဒ္ဓနေ့ကကျင်းပခဲ့တဲ့2019ခုနှစ်နိုင်ငံတကာအမျိုးသမီးများရဲစွန်တက်တီဆုရှင်များစုပေးပွဲအခမ်းအနားမှာခုလိုပြောကြားခဲ့တာဖြစ်ပါတယ်2009ခုကစလို့အမေရိကန်နိုင်ငံသားဌာနကစတင်ချီးမြှင့်ခဲ့တဲ့ဒီဆုကိုမြန်မာနိုင်ငံပါဝင်နိုင်ငံပေါင်း60ကျော်ကအမျိုးသမီး100ကျော်တို့စုချီးမြှင့်ခြင်းခံခဲ့ရပြီးဖြစ်ပါတယ်မြန်မာနိုင်ငံကဆုရှင်တွေကတော့အခု NLD အဖွဲ့ရဲ့ရန်ကင်းမဲဆန္ဒရှင်အမတ်လည်းဖြစ်ချင်းကဒီမိုကရေစီရေးနဲ့အမျိုးသမီးရေးလှုပ်ရှားသူလည်းဖြစ်တဲ့မတ်ဇင်မာအောင်ဖြစ်ပြီး2015ခုနှစ်မှာစုချီးမြှင့်ခြင်းခံရသူကတော့ဂျမတ်ဒန်ဒူကိုရဲ့အဖွဲ့ကိုမတီးသူပြီးကချင်ငင်းရဲကိုရဲ့ကိုလည်းပူတွဲမတီးခဲ့သူဖြစ်တဲ့ကချင်တိုင်းရင်းသူမတ်မေဇဘယ်ဖြူပဲဖြစ်ပါလေဒီနှစ်စုရှင်73ဦးရှိပေမဲ့လို့လေ72ဦးသာအခမ်းအနားကိုလာရောက်စုယူနိုင်ခဲ့ကြပါလေသူတို့တွေကဘယ်သူတွေပါလေ အရွယ်မြောက်သေးတဲ့မင်းကလေးငယ်တွေကိုအတိအဓမ္မအင်တောင်ပြုတ်ခံရမှုတိုက်ဖြတ်ရေးကြိုးပမ်းခဲ့သူဘင်္ဂလားဒေ့ရှ်နိုင်ငံကရှာမင်အက်တာဘော့စဝါနာကလူခွေးလှုပ်ရှားသူမလဘိုဟိုမိုလဖာကိုလံဘီယာမှာအစနဲ့တိုက်ခိုက်ခံရသူတွေကယ်ဆယ်ရေးဖောင်ဒေးရှင်းကိုမတီးခဲ့တဲ့အဖွဲ့ဥက္ကဋ္ဌနတာလီယာပွန်စတလီယွန်ကွန်ဂိုသမ္မတနိုင်ငံမှာယုံကြည်ချက်ကြောင့်အကျဉ်းချခံခဲ့ရသူရဘက်ကာကာဘူဟူအီရတ်မှာအီရတ်အမျိုးသမီးလွတ်လပ်မှုအဖွဲ့ရဲ့ဒုတိယညွှန်ကြားရေးမှူးဂျနတ်အယ်ဂါဇာနီဂျေးမှာမိသားစုတွေကိုကူညီသူပမှုအချက်တို့အစကအမျိုးသမီးနဲ့မင်းကလေးငယ်၃ပုံ၂ပုံနှိမ့်ဆက်ခံရတဲ့ပါပွားနယူးဂင်နီမှာမိသားစုအပြောင်းလဲဖော်ဆောင်ရေးအဖွဲ့ကိုမတည်သူဗရိုနီကာဆီမိုဂန်ပီရူးနိုင်ငံမှာကျမ်းမခွဲခြားဆက်ဆံမှုတိုက်ဖြတ်ရေးအတွက်ဥပဒေအကျိုးတော်ဆောင်အာလက်ကွန်ထရက်စတာဘောက်တီစတာတရီလင်ကာမှာလူအခွင့်လှူရှားသူဆန်ဒရာဘကီနိုကာစီးရီးယားမှာခရီးယန်ရောမွတ်စလင်တွေအတွက်ပါကူညီဆောင်ရွက်ပေးခဲ့သူကက်သလစ်တီလာရှင်ကယ်ရိုလိုင်းဖာဟန်တူရကီမှာလင်ပိုင်းဆိုင်ရာစော်ကားမှုတိုက်ဖြတ်ရေးလှူရှားသူဆာဒတ်အိုတ်ခန်နှင့်ယီမန်မှာခရီးသူငယ်များအကာအကွယ်ဆောက်ရှောက်ပေးနေသူဖာဒီယာသာဘက်တို့ဖြစ်ကြပါလေဆူရှင်73ဦးနဲ့အခမ်းအနားကိုမတည့်ရောက်နိုင်ခဲ့တဲ့ဆူရှင်ကတော့ဗီယက်နမ်ကဖြစ်ပါလေအခမ်းအနားမှုဖြစ်ဆောင်ရွက်ခဲ့တဲ့နိုင်ငံကြ ాయి ဌာနရဲ့ဒုတိယလက်ထောက်နိုင်ငံကြ ాయి ဝန်ကြီးသောမတ်ရှန်နန်က
Finally we honor one woman who is not able to be here today Nguyen Ngoc Nguyen of Vietnam an outspoken critic of injustice and human rights violations blogger and online activist Nguyen has been held
ခုနောက်ဆုံးကျွန်တော်ဂုံပြူမဲ့အမျိုးသမီးကတော့ဒီကနေ့စုကိုရိုင်းစုကိုလာရောက်လက်ခံနိုင်ခြင်းမရှိပါသူဟာဗီယက်နမ်နိုင်ငံကwin win nu win ဖြစ်ပါတယ်သူဟာလူခွင့်ရေးချိုးဖောက်မှုတွေအပေါ်ပွင့်ပွင့်လင်းလင်းဝေဖန်ခဲ့သူလည်းဖြစ် blogger အပြင် online မှာလှုပ်ရှားခဲ့သူလည်းဖြစ်ပါတယ် win ဟာအောက်တိုဘာလကစလို့ထိနေချင်းခံနေရပါတယ်သူဟာဗီယက်နမ်မှာအဆိုးဆုံးဖြစ်တဲ့ပတ်ဝန်းကျင်ကိုထိခိုက်စေတဲ့အဆိပ်ဖြစ်စေတဲ့ဆွန့်ပစ်ပစ္စည်းအကြောင်းဖော်ထုတ်ပြီးတဲ့နောက်အဖမ်းခံခဲ့ရပါတယ်မတရားမှုအဂတိလိုက်စားမှုကိုထုတ်ဖော်ရဲတဲ့သတိနဲ့ပြည်သူတွေရဲ့အခွင့်အရေးအတွက်ယက်တီပေးခဲ့မှုကြောင့်သူ့ကိုဒီကနေ့ဆုချီးမြှင့်ရခြင်းဖြစ်ပါတယ်
။ဆုရှင်တွေကိုစားမေကွန်းပြောကြားခဲ့သူနှစ်ဦးနဲ့ဘော့စဝါနာကလူခွေးလှူရှားသူမလဘဟိုမလဖာကဂျမခွေးကြဆက်ဆံတဲ့အကြမ်းဖက်မှုတန်းခံခဲ့ရတဲ့သူ့ရဲ့ဘဝရုန်းကန်မှုကိုပြန်ပြောင်းပြောခဲ့တာက
As a gender-based violence survivor and also a woman inliving with a disability
ချမအနေနဲ့ကြားမခွဲခြားဆက်ဆံမှုကိုအခြေခံတဲ့အကြမ်းဖက်ခံရမှုကနေအသက်မသေးပဲကြံရစ်ခဲ့သူပါရက်ဆက်လာတဲ့တိုက်ခိုက်မှုတွေကိုခံခဲ့ရပြီးကျမမှာမတန်ဇွမ်းသူဘဝနဲ့နေထိုင်ခဲ့ရပါတယ်ဒီလိုဖြစ်ပေမဲ့လည်းကျမအနေနဲ့စိတ်ဓာတ်မကျခဲ့တဲ့အတွက်ကိုကိုကိုဂုဏ်ယူမိပါတယ်ကျမရဲ့ဖြစ်ရက်ကိုတခြားအမျိုးသမီးတွေအတွက်လည်းအားကျစေဖို့အပြင်ကျမရဲ့မလျှော့တဲ့ဇွဲအရာကျမလိုပဲတခြားအကြမ်းဖက်ခံရသူတွေရဲ့ဘဝကိုအပြောင်းအလဲဖော်ဆောင်ရမှာအခုအညီပေးနိုင်ကြလိမ့်မယ်လို့ကျမမျှော်လင့်ပါတယ်
ကလံပီးယားနိုင်ငံသူနတာလီယာပွန်စတီလီယွန်ကတော့မျက်နှာအက်ဆစ်နဲ့တိုက်ခိုက်ခံရသူဖြစ်ပြီးသူဟာနတာလီယာပွန်စတီလီယွန်ဖောင်ဒေးရှင်းကိုမတီးကဘဝသူအက်ဆစ်တိုက်ခိုက်ခံရသူများကိုကူညီဆောက်ရှောက်ပေးနေသူဖြစ်ပါတယ
် Almost 3 years ago I was at my mom's house and I received a call Supposedly
လွန်ခဲ့တဲ့နှစ်နှစ်ကကျမအမေရဲ့အိမ်ကိုသွားနေတုန်းကကျမရဲ့ချစ်သူဟောင်းကတကားဘဝမှာစောင့်နေခဲ့ပါတယ်ကျမလည်းသတိမထားမိပါဘူးကျမအမိုက်ပစ်ဖို့အတွက်အပြင်ကိုထွက်လာတော့ခေါင်းဆောင်ထားတဲ့အမျိုးသားတူကကျမကိုအက်ဆစ်နဲ့ပက်ပါတယ်ကျမအသားတွေလောင်းကုန်ပါတယ်အဝတ်အစားတွေလည်းလောင်းကုန်တယ်ကျမမျက်လုံးမမြင်ရတော့ဘူးကျမဆေးရုံကိုရောက်တော့ကျမမျက်နှာရဲ့38ရာခိုင်နှုန်းကအက်ဆစ်လောင်းနေပြီကျမခန္ဓာကိုယ်ထဲမှာဘယ်လောက်ထိဒီဒဏ်ကိုခံရမလဲဆိုတာအဲ့ဒီတုန်းကဆရာဝန်တွေကလည်းမပြောနိုင်ခဲ့ကြဘူးကျမမျက်လုံးကန်းသွားနိုင်တယ်ကျမအတွက်ယူကျုံမရစိတ်ထိကြိုက်ခဲ့ရပါတယ်ကျမပြန်ပြီးနလန်ထူလာတဲ့အချိန်မှာကျမမှာရွေးစရာလမ်းနှစ်ခုရှိခဲ့ပါတယ်အလွင်လန်းကအိယာထဲမှာပဲလဲပြီးဒေါသတွေထွက်နေမလားနောက်ပိုးပြီးခက်ခဲတဲ့လမ်းကတတ်တိမွေးပြီးကို့ဘဝကိုဆက်ပြီးရှောက်မလားကျမဒီလမ်းကိုရွေးခဲ့ပါတယ်ကျမဘဝအသစ်ကိုပြန်ပြီးစနိုင်ခဲ့ပါတယ
်အမေရိကန်နိုင်ငံကြီးဌာနကနှစ်စဉ်ချီးမြှင့်တဲ့နိုင်ငံတကာမြို့သမီးတတ်တိဆူရှင်တွေနဲ့မြန်မာနိုင်ငံကဆူချီးမြှင့်ခြင်းခံခဲ့ရသူနှစ်ဦးနဲ့တဦးကတော့2015ခုနှစ်ကဆူချီးမြှင့်ခြင်းခံခဲ့ရသူ မမီးစပယ်ဖြူပဲဖြစ်ပါတယ်ထိုစဉ်ဆူရရှိမှုနဲ့ပတ်သက်လို့သူ့ရဲ့ပြောကြားချက်ကိုပြန်လည်တင်ပြရင်ဒီသတင်းပိုင်ရဲ့မြို့သူများကန္တာကိုညီကုန်းချုပ်အပ်ပါတယ်ရှင
်တကယ်တော့မြန်မာနိုင်ငံမှာတတ်တိရှိတဲ့မြို့သူမိတွေပေါ့မြို့သူမိအရေးအတွက်ကောအရက်ဖက်လူမှုအဖွဲ့အစည်းတွေအားလုံးရဲ့အကျိုးအတွက်ကိုဟိုရှေ့တန်းကနေမမမမရက်တည်ပြီးတော့စောစောတမန်ဆောင်ရွက်နေတဲ့အမျိုးသမီးတွေကျမတယောက်တည်းမဟုတ်ပါဘူးအများကြီးပဲရှိပါတယ်ဒါပေမဲ့လည်းဟိုကျမကမှဘာကြောင့်ရွေးချယ်ချိမြင်ရတယ်လဲဆိုတဲ့မေးခွန်းလေးပေါ့နော်ကျမလည်းစဉ်းစားကြည့်ပါတယ်ဘာကြောင့်သူတို့ကျမကိုရွေးချယ်တာအများဖြစ်လိမ့်မလဲပေါ့ကျမစဉ်းစားမိတဲ့ကျမအတွေ့အလေးကိုပဲဟိုပြောပြပါရစေမှတ်ပါတယ်ဒီအမျိုးသမီးရေးနဲ့ကျမတန်းတူညီများရေးအတွက်လှုပ်ရှားဆောင်ရွက်ကြတဲ့သူတွေအများကြီးတဲမှာမှကျမကိုရွေးချယ်ရတဲ့အကြောင်းတွေထဲမှာကချင်တိုင်းရင်သူဖြစ်တယ်ပြီးတော့ကျမဟာအမျိုးသမီးအရေးနဲ့ကြားမတန်းတူညီများရေးအတွက်ဒီ issue တစ်ခုတည်းအတွက်ဆောင်ရွက်နေတာမဟုတ်ဘူးပေါ့နော်တစ်ဖက်မှာဒီကျမတို့ကချင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲတွေရတန်ရေးငင်းချမ်းရေးဖြစ်စဉ်မှာအမျိုးသမီးတွေပုံမပါဝင်ခွင့်ရရှိရေးပြီးတော့ကျမတို့မြန်မာနိုင်ငံမှာပထမအဦးဆုံးဟိုအမျိုးသမီးတွေကိုအကြမ်းဖက်မှုပေါင်းစုံကနေအကာအကွယ်ပေးနိုင်မဲ့ဥပဒေမူကြမ်းဖြစ်ပေါ်လာရေးအပါအဝင် issue အများကြီးကိုကျမတို့ပါဝင်ဆောင်ရွက်နေတာကလည်းတစ်စိတ်တစ်ပိုင်းပါပါလိမ့်မယ်ပြီးတော့ဒီငင်းချမ်းရေးကိစ္စတွေအတွက်ဆောင်ရွက်ရင်းနဲ့ပုံမှန် session နဲ့တရားဆွဲဆိုအရေးယူခံရဘူးတယ်ကျွန်တော်တို့တစ်နှစ်ကျော်ပေါ့နော်14လကြာတယ်ကျွန်တော်တို့ဒီတရားရုံးတွေကိုအချိန်ပေါင်းများစွာတွားပြီးတော့မှကိုယ့်ရဲ့ယုံကြည်ချက်အတွက်ကိုယ့်ရဲ့လူမျိုးအတွက်အမျိုးသမီးတွေအတွက်ကိုယ့်မှာကြလာနိုင်တဲ့အန္တရာယ်တွေကိုဘလောက်ပဲရှိလာပါစေပေါ့နော်ရပ်တည်နိုင်တဲ့ကျိုးပန်းချက်တွေကိုအတိအမှတ်ပြုတဲ့အနေနဲ့ချီးမြှင့်ခြင်းဖြစ်တယ်လို့ကျမကတော့ခုပါတာကိုအဲ့လိုထင်နေရပါဘူးလေ You can bend
but never break me cause it only serves to make me ဘလလာတန်းရဲ့အမျိုးသမီးခန္ဓာကိုနားဆင်ရင်ခဲ့ရပြီးမှတော့သိပ္ပံနဲ့နီးပညာအစီအစဉ်တင်ဆက်ဖို့အချိန်ရောက်လာပါပြီဒေါခင်မျိုးသက်ကပြောပြမှာပါ
မြန်မာနိုင်ငံမှာမြန်မြန်ဆဆနဲ့ဒုရဲကြီးကြီးမားမားတွေ့ရတဲ့ကြောက်စင်းဟာနာမည်ကသာကြောက်စင်းဖြစ်ပေမဲ့အယောင်မစင်းပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်မျိုးမျိုးရှိတဲ့ကြောက်စင်းကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်ဒီကြောက်စင်းရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြတ်ပညာရှင်ဦးတင်ကျော်သားကပြောပြပေးမှာပါကမ္ဘာမှာတွေ့ရတဲ့အရေးသွေးကောင်းတဲ့ကြောက်စင်းအလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စင်းလို့ခေါ်တဲ့ jade မှာ nephrite နဲ့ jade type ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စင်းမှာတန်အောက်ဆိုင်နဲ့ magnesium ပါဝင်မှုအချို့အစားပေါ်မှာမူတည်ပြီးအယောင်အရင်အနုွာပါတယ်။တန်တက်ပိုးပြီးကြွယ်ဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစင်းရဲ့မိခိုးစင်းအနီးနဲ့အမဲယောင်ကြောက်စင်းတွေအထိတွေ့နိုင်ပါတယ်။magnesium ကြွယ်ဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်အဖြူအစိမ့်ဖြော့ကနေခင်းဖြော့ရောင်ထိရှိတာပါဒီထဲမှာတန်ဖိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြတ်စိမ့်ရောင်လို့ဦးတင်ကျော်တန်ကပြောပါတယ
်ကြောက်စိမ့်ရောင်တော့သူကအကောင်းဆုံးရောင် Emerald Green ကမြတ်စိမ့်ရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလဲတာမျိုးပေါ့တော့မြတ်စိမ့်ရောင်ဆိုတာအစိမ့်အဖြော့မဟုတ်ဘူးသူကလည်းအပြာနဲ့နဲ့လေးငွေတဲ့အစိမ့်ရောင်Emerald အကောင်းဆုံးအရာကိုကြတော့ညှို့တဲ့အခါကျဘလို့ပြောလဲဆိုတာ grass green color လို့သူကသုံးပြန်တယ်တကယ်မြက်ခင်းစင်းရောပေါ့နော်အဲ့တော့အစိမ်းကအစိမ်းအဖြောင့်မဟုတ်ဘူးအပြာနဲ့နဲ့ငွေ့တဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စိမ်းမှာအယောင်အနေနဲ့ပေါ့နော
်အစိမ်းရောင်ရှိတဲ့ကြောက်စိမ်းတစ်ပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အယောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
ကြောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုတည်းပေါ်မှာလည်းဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောက်မှာလည်းမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကြောက်စင်းဆိုတာအလင်းပေါက်တဲ့တွင်တွင်မျိုးမဟုတ်ပါဘူးသူကအလင်းမှုန်နဲ့အလင်းပေါက်လို့နီးပါပဲရှိပါတယ်ကြောက်စင်းတစ်ဝင်ကိုမှလူပြောက်ကကြောက်စင်းလာပြတယ်အဲ့ကြောက်စင်းကအလင်းပေါက်နေတယ်တော့ဗရမယာနီလာလို့အဲ့ဒါဆိုကြောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုန် translucent အစင်လောက်ပဲရှိပါတယ်အလင်းပေါက်လို့နီးပါပဲရှိပါတယ်အလွန်ဆုံး semitransparent အလောက်ကြီးပဲရှိပါတယ်အဲ့တော့သူက semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စင်း imperial shape ပေါ့နော်ကျွန်တော်ဗမာလိုတော့အရေးကြောင်းလို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစင်းရောင်မဟုတ်တဲ့ကြောက်စင်းရဲ့တခြားအယောင်တွေကဘာအယောင်တွေပါလဲ
ကြောက်စင်းကသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူ့မှာ manganese dot nene pa lo shin khyan yaung phit par de ai khyan yaung ma le ba kwe ywa di le so a pya nene le pu tan ne khyan yaung shi nai ne ani nene pu tan ne khyan yaung shi nai ma de a ro aku lat talo ma ro ani tan na ne a pya tan na so ani tan na lo pu chai par de no chanu bo ma lu byo me so no myan yaung ne khyan yaung lo alu kwe lu ya de lo phit par le me no tu a mya su a ro be da yaung bo ai be da yaung ma nene pa yaung set de ha wo pu tan mo tha de lo tamat de lo ti ba de no a ro da ga de yaung bo no naw ba shi nai ni le so chanu lo ho lein mo yaung le shi nai ma de lein mo yaung ga amber jade lo kho ma bo tu a pyin yaung bo no tu a ro ba chaung pyin yaung phit le so iron oxide ba lo pyin yaung phit de lo ti ya ba de a ro ai pyin yaung ma le lu we nen nen le pyin yaung phyo phyo yin na a lo myo lu a chai bo mu ti ba de ani ni ywa ba nya phit twa yin no tu a bo tan mu chi ba de ala tu we pyin yaung phyo twa yin a wa law ti ko shi nai ma de ala tu we chano mi ko yaung shi nai ne no pi a nyu yaung shi nai ne naw so black bo no black jade a lo a yaung ti shi nai ma de a ro chano ti tlaw ka ro black jade ha a sain tai yin twa de twe black color lo myo phit da ba အဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ်းရောင်တွေ့ရတယ်။ဒါမီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အနက်ရောင်ဖြစ်ပါတယ်။အဲ့တော့သူကတော့ခုနပြောတဲ့ chromium dot ကြောက်စိမ်းစိမ်းတာ chromium dot ပါလို့စိမ်းတာ哦 chromium dot အရန်ကျွဲဝသွားရင်လည်းအရောင်ရင့်ပြီးတော့အရန်စိမ်းပြီးတော့အနက်လိုမျိုးဖြစ်သွားတာပါ။အဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ်းမှာလည်းအရောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်။နော်အစိမ်းဖြော့နော်အပြာငွေ့တယ်မီးခိုးငွေ့မယ်ခုနပြောတဲ့ခရမ်းနော်အဲ့လိုမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအနက်ရှိမယ
်ကြောက်စိမ်းလို့ခေါ်ပေမဲ့အယောင်ဖြူတဲ့ကြောက်စိမ်းမျိုးကိုတွေ့နိုင်တယ်လို့အရင်ကသိပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စိမ်းတစ်မျိုးဖြစ်တဲ့အယောင်မရှိတဲ့ကြောက်စိမ်းကိုလည်းတွေ့နိုင်ပါတယ
်ဘာယောင်မှမရှိတဲ့ကြောက်စိမ်းလည်းရှိပါသေးတယ်လွန်ခဲ့တဲ့အနှစ်20လောက်ထိကတော့အဲ့ဘာယောင်မှမရှိတဲ့ကြောက်စိမ်းဆိုရင်သိပြီးတော့လူကြိုက်မများပါဘူးတံမိုးလည်းမကြီးပါဘူးသို့တော့သူကဘာယောင်မှမရှိဘူးအလင်းပေါက်လူနီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလည်းအဲ့တော့အခုခေတ်ဆိုလည်းအဲ့ဒီဟာကိုကြိုက်ပါတယ်သူက ICJ လို့ခေါ်ပါတယ်ရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလိုတော့အလင်းအရမ်းမပေါက်ပါဘူးသူကအဲ့ဒါလေးကလည်းအခုလူကြိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့သူကခက်နောက်နောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လည်းကြိုက်ရင်ကြိုက်ပါလိမ့်မယ်ခစ်ဆန်တဲ့အမျိုးသမီးတွေပါတယ်ကတော့အဲ့ဒီ ICJ ဆိုပြီးတော့ကြိုက်ကြတယ်နော်နောက်တစ်ခုကလည်းတမျိုးပြန်တွေ့ရင် ICJ ကခုန Emerald Green Color လောက်တော့ဈေးမကြီးဘူးနော်အဲ့တော့နောက်တစ်ခုကလည်းတချို့လူတွေကကြောက်စိမ်းကအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘလောက်ထိလဲဆိုဆိုပါစို့ကြောက်စိမ်းကစိမ်းမဆိုတော့လုံးဝဘာရောမှမရှိတဲ့အလင်းလည်းမပေါက်တဲ့ခက်နှောက်နှောက်ကြောက်စိမ်းအဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်နော်ပတိတွေပါလုတ်တယ်ကြောက်စိမ်းကဖြူစွန့်နေတာကိုယ်တိုင်ကလည်းထူးဆန်းလို့ဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲနော်ပြောမယ်ဆိုရင်တော့ဒီအလှပနဲ့ပတ်သက်ရင်တော့ဟိုလှတယ်မလှဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးရှေရှေတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လို့ရှိကြပါတယ်အပြာယောင်တန်းတဲ့ကြောက်စင်းဟာနတ်ပြည်ကိုကိုစားပြုတယ်လို့အဝါယောင်ကကဘာမြေပြင်းလို့သတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းတဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကျောင်းရဲ့ရတနာတွေထဲမှာကြောက်စင်းရဲ့တဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော
်တော်ကင်မြို့ရဲ့သိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ရအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။မြန်မာနိုင်ငံမှာလူအခွင့်အရေးနဲ့ပတ်သက်လို့2021ခုနှစ်ကစပြီးသမိုင်းမှာမကြုံဘူးတဲ့တိုးတက်မှုတွေရှိလာပေမဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိနေဆဲဖြစ်ပါတယ်။ညဉ့်ညနေဆွေးနွေးပွဲတွေကျင်းပနိုင်ခဲ့ပြီးနောက်ပိုင်းမနေ့ကဧပြီလမှာတော့တချိန်လုံးကအတိုက်ခံဖြစ်ခဲ့တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာ9နှစ်အသက်တမ်းအုပ်ချုပ်권စတင်ရခဲ့ပါတယ်။အစိုးရတစ်ဟာရာပေါင်းများစွာသောနိုင်ငံရေးအကျဉ်းသားတွေကိုလှုပ်ပေးခဲ့ပြီးတင်းကြပ်တဲ့ဥပဒေတချို့ကိုလျှော့ပေါက်ခဲ့ပါတယ်။ ဒါပေမဲ့ဖွဲ့စည်းပုံဥပဒေကတော့ပါလီမန်ထဲမှာအမှတ်25ရာခိုင်နှုန်းကိုစစ်တပ်ကိုပေးအပ်ထားပြီးကာကွယ်ရေးဝန်ကြီးဌာနနယ်စပ်ရေးရာလုံခြုံရေးနဲ့ပြည်ထောင်စုဌာန3ခုကိုစစ်တပ်ကစိတ်ကြိုက်ခန့်ခွင့်ပေးထားပါတယ်။ပြည်ထောင်စုဝန်ကြီးဌာနဟာရဲတပ်ဖွဲ့အချင်းဆောင်တွေနဲ့ဒေသန္တရအုပ်ချုပ်ရေးကိုချုပ်ကန့်ထားပါတယ်။ဒါ့အပြင်လွတ်လပ်စွာထုတ်ဖော်ခွင့်ကိုတားမြစ်ထားတဲ့ဆက်သွယ်ရေးဥပဒေပုံမှန်66လိုဥပဒေတချို့ဟာနိုင်ငံတကာဒီမိုကရေစီနဲ့လူ့အခွင့်အရေးစံချိန်စံညွှန်းနေနဲ့ကန့်ညီခြင်းမရှိပါဘူး။မကြာသေးခင်ကအမေရိကန်နိုင်ငံသားဝင်ဌာနကထုတ်ပြန်ခဲ့တဲ့2016ခုနှစ်အစိုးရခန်းစာအရမြန်မာနိုင်ငံရဲ့အဓိကလူ့အခွင့်အရေးပြဿနာ3ခုကတော့ပဋိပက္ခဖြစ်နေတဲ့တိုင်းသားနေမိတွေမှာလူ့အခွင့်အရေးချိုးဖောက်မှုတွေဆက်ရှိနေတာ၊လွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်မှုတွေနဲ့ရိုဟင်ဂျာတွေအပေါ်နှိပ်ကွပ်ကန့်သတ်ထားခြင်းတွေပဲဖြစ်ပါတယ်။လွတ်လပ်စွာပြောဆိုခွင့်အထူးသဖြင့်စစ်တပ်အပေါ်လွတ်လပ်စွာဝေဖန်မှုနဲ့ငြင်းညမ်းစွာစုဝေးခွင့်တို့ကိုပြစ်မှုအဖြစ်သတ်မှတ်ထားတဲ့အစဉ်အလာတည်ရှိလာတဲ့ဥပဒေတွေဟာဒီကနေ့အထိအသက်ဝင်နေဆဲဖြစ်ပြီးတချို့ကိစ္စတွေမှာဒီဥပဒေတွေနဲ့ပြစ်ဒဏ်စီရင်နေဆဲဖြစ်ပါတယ်။2016တုန်းကလူညုံရေးတပ်ဖွဲ့တွေဟာဥပဒေမဲ့တပ်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုအရမစစ်သားစုဆောင်မှုပြည်သူ့အုပ်အိမ်တွေဖျက်ဆီးမှုအပါအဝင်ပြင်းထန်တဲ့လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဒီလိုချိုးဖောက်မှုတွေအပြင်အစိုးရဟာရိုဟင်ဂျာလူနည်းစုတွေနိုင်ငံသားဖြစ်ခွင့်ကိုလည်းညှင်းပယ်ထားပါတယ်။ဒါကြောင့်လွတ်လပ်စွာသွားလာခွင့်ပိတ်ပင်ခြင်း၊ကျန်းမာရေးဆုံးရှုံးမှုဘဝနေရေးထိုင်ရေးပညာရေးကန့်သတ်ခြင်းနိုင်တဲ့စီးနှင်းဖန်ဆီးခြင်းအလုတ်ကျန်းခန်းစီခြင်းအပါအဝင်နောက်ဆက်တွဲလူအခွင့်အရေးချိုးဖောက်မှုတွေကိုဖြစ်ပေါ်စေခဲ့ပါတယ်။2016အောက်တိုဘာလတုန်းကနေဆက်လုံခြုံရေးစခန်းတွေအကြမ်းဖက်တိုက်ခိုက်ခံရမှုကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြင်းပြင်းထန်ထန်တုံ့ပြန်တိုက်ခိုက်ခဲ့ပြီးတပ်ဖြတ်မှုတွေညှဉ်းပန်းမှုတွေလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေနဲ့အတူအ ਨੇ စုံရိုဟင်ဂျာတသိန်းခန့်အုပ်ပြစ်အိမ်ပြစ်ထွက်ပြေးခဲ့ရတယ်လို့စွပ်စွဲပြောဆိုမှုတွေရှိနေပါတယ်။အစိုးရဟာလူအခွင့်အရေးချိုးဖောက်တဲ့ရဲအရာရှိနဲ့လုံခြုံရေးအရာရှိတချို့ကိုအကန့်အသတ်နဲ့သာအရေးယူပြီးပြစ်ဒဏ်ကကင်းလွတ်ခွင့်ပေးထားပါတယ်။အမေရိကန်အစိုးရရဲ့နိုင်ငံရေးမူဝါဒထဲမှာလူအခွင့်အရေးနဲ့ဒီမိုကရေစီအစိုးရပေါ်ထွန်းရေးကိုအဓိကထားတယ်လို့နိုင်ငံရေးဝန်ကြီး Rex Tillerson ကဆိုပါတယ်။အမေရိကန်ပြည်ထောင်စုဟာမြန်မာအပါအဝင်ကမ္ဘာတစ်လွှားမှာလွတ်လပ်မှုလူ့ကုန်သိက္ခာနဲ့ကျွဲဝချမ်းသာရေးကိုမရင်းမရန်လှုပ်ဆောင်နေကြောင်းဒီလူအခွင့်အရေးအစီရင်ခံစာတွေကဖော်ပြနေကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေတာဖြစ်ပြီး VOA အားဖို့မှအကြောင်းသိစေအပ်ပါရခင်ဗျာအခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်မြောက်အတ္တလန္တိတ်ဆစ်ဆာချုပ် NATO အဖွဲ့ဝင်တွေနဲ့ဘယ်လ်ဂျီယမ်နိုင်ငံဘရပ်ဆဲလ်မြို့မှာတွေ့ဆုံတဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကမဟာမိတ်နိုင်ငံတွေရဲ့ကာကွယ်ရေးအသုံးစီတွေကိုတိုးမြင့်ဖို့အတွက်တောက်ကြနေမှာပြောကြားလိုက်ပါတယ်။အီရန်နဲ့ဆီးရီးယားတို့လိုနေရာတွေမှာ NATO အဖွဲ့ရဲ့လုပ်ငန်းတွေအတွက်လိုအပ်တဲ့အရင်းအမြစ်တွေ၊ဗန္ဒာရေးအထောက်အပံ့တွေပြည့်ပြည့်စုံစုံရဖို့လိုအပ်တယ်လို့မဟာမိတ်အဖွဲ့ဝင်နိုင်ငံတွေကလည်းနိုင်ငံသားဝန်ကြီးတွေကိုပြောကြားခဲ့တာဖြစ်ပါတယ်။သမရဦးထင်ကျော်ဟာလာမယ့်သတင်းပတ်ကျက်တပရင်းနေမှာတရုတ်နိုင်ငံကိုနိုင်ငံတော်ခီးစဉ်သွားရောက်မှာဖြစ်ပါတယ်။မြန်မာသမရဟာတရုတ်သမရရှီကျင့်ဖင်ဖိတ်ကြားချက်ရဧပြီလ6ရက်ကနေ7ရက်နေ့ထိလာရောက်မှာဖြစ်ကြောင်းတရုတ်နိုင်ငံသားဌာနပြောခွင့်ရလူချန်းကတောက်ကြနေမှာသတင်းစာရှင်းလင်းပွဲမှာကြေညာခဲ့တာဖြစ်ပါတယ်။သမရဦးထင်ကျော်ရဲ့အခုခီးစဉ်ဟာမြန်မာနိုင်ငံမှာအစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပိုင်းမြန်မာခေါင်းဆောင်တဦးအနေနဲ့ပထမဆုံးတရုတ်နိုင်ငံကိုသွားရောက်လည်ပတ်တဲ့ခီးစဉ်လည်းဖြစ်ပါတယ်။2016အောက်တိုဘာလတုန်းကရခိုင်ပြည်နယ်မောင်တော်ခရိုင်တွင်ကနေချာကင်းရဲစခန်းတွေကိုတိုက်ခိုက်ခဲ့တဲ့ရိုဟင်ဂျာတောင်းသူတွေကရိုဟင်ဂျာတွေပေါ်မှာဒေါန်ဆန်းစုကြည်အကာအကွယ်မပေးရင်ဆက်လက်တိုက်ပွဲဝင်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ရိုဟင်ဂျာတွေရဲ့အခွင့်အရေးကိုမပေးဘဲထောင်နဲ့ချီတည်ဆုံးရမယ်ဆိုရင်အသက်သေခံမှုအသင့်ပဲလို့လည်းအဖွဲ့ရဲ့တပ်မှုကြီးကပြောတည်တဲ့မင်းမြန်ကမ်းမှာပြောကြားခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကနိုင်ငံတကာထောက်ပံ့ရေးအစီအစဉ်တွေအတွက်ထောက်ပံ့ငွေတွေကိုဖျက်တပ်လိုက်တဲ့အတွက်ကမ္ဘာတဝန်းကအမျိုးသမီးနဲ့ကလေးတွေဒုက္ခရောက်နေမယ်လို့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကတောက်ကြနေမှာပြောကြားခဲ့ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမန်းအင်ဂျင်နိုင်ဖြစ်ပြီးအသံလွှင့်အင်ဂျင်နီယာကတော့ Kate Holmes ဖြစ်ပါတယ်။ဒီမနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သတို့ရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.